Welcome to the Voice of America in Burmese.
ပြန်ပေါင်းကြွေးရတဲ့ညတညဖြစ်ပါစေခင်ဗျာ American ပြည်တော်စု Washington DC မြို့တော် View American အတန်းကနေ2025ခုနှစ် January 19ရက်တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ည9:00ကနေ10:00ထိ line to meter 1925 30နဲ့ line to meter 190အပြင် View ရဲ့ Facebook စာမျက်နှာကနေလည်းဓာတ်ရိုက်အတန်းလုပ်နေပါပြီခင်ဗျာညတော့အစည်းအဝေးမူကတော့ကျွန်တော်ရနိုင်ပ
ါမင်္ဂလာပါခင်ဗျာကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေမှာတော့အီဇွေးနဲ့ဟားမတ်စ်အဖွဲ့ကနိုင်အနေငယ်ချနှောင့်နှေးခဲ့ပြီးတော့ပြစ်ခတ်ရစီဒီနေ့ပဲစတင်လိုက်ပါပြီ။ရွေးကောက်ပွဲကျင်းပဖို့အတွက်မြန်မာနိုင်ငံမှာငြင်းချင်ရဖို့ပူးစားပေးတင်တယ်လို့စစ်ကောင်စီကအာဆီယံကတိုက်တွန်းပါတယ်။ဒီလိုထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ကိုရီးယားနိုင်ငံနဲ့အတူပြောပြပေးသွားမှာပါ
။ဟုတ်ကဲ့ပါသတင်းတွေပြီးတဲ့နောက်မှာတော့နော်ဝေးနိုင်ငံက EV လျှက်စစ်ကအသုံးပြုမှုအခြေအနေနဲ့ဆိုင်တဲ့သတင်းဆောင်ပါတစ်ပုဒ်နဲ့အတူအပတ်စဉ်မြန်မာဒီမိုကရေစီရေးရာဆွေးနွေးကမ်းအစည်းအဝေးမှာဆိုရင်တော့
ဒီ show ကကုမ္ပဏီကရာချီပြီးရှိတာလေရာချီပြီးရှိတဲ့ဟာတနည်းရောကုမ္ပဏီတစ်ခုကတနည်းရောဒေါ်လာ100,000လောက်ဝင်နေတယ်ဆိုတာအဲ့ဒါကဘုံတော့လည်းငွေယူတယ်မဟုတ်ငွေမဲတယ်ဆိုတော့ဟိုဒီ show ကပဲစဉ်းစဉ်းဝင်ဝင်ဆိုတာဒေါ်လာဘီလီယံနဲ့ချီနေတာပဲရှိတယ်
ဒီကုတ်ကကြားဖြန့်ကုမ္ပဏီတွေမှာအွန်လိုင်းကနေငွေလိမ်လည်ဖို့စိတ်ခိုင်းခံရသူကိုမောင်မောင်ပြောသွားတာဖြစ်ပါတယ်အပြည့်စုံကိုမကြခင်မှာနားဆင်ရဖို့ရှိပါတယ်ဒါပြင်နောက်ထပ်အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကမ္ဘာမြေမှာမီဒီယာမြင်ကွင်းကျမှတ်စုများမြန်မာပြည်မှာပေးစာကဏ္ဍနဲ့ထူးခြားဆန်းပြသတင်းများစီစဉ်တွေကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးသွားဖို့ရှိပါတယ်ဒီမတိုင်ခင်တော့နောက်ဆုံးရသတင်းတွေကိုကိုအောင်လင်ဦးနဲ့ကျွန်တော်ရန်လိုင်းတို့ကကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
ဣဇွေးနဲ့ဟာမတ်စ်တို့ကြားအပြစ်ခတ်ရစီ၃နာရီနီးပါးလောက်နောက်ကျခဲ့ပြီးတဲ့နောက်ဒီနေ့ပဲစတင်လိုက်ပါပြီ။ဟာမတ်စ်တွေပြန်လွတ်ပေးမယ့်တရားခံ၃ယောက်ရဲ့အမိစင်းကိုမပေးမချင်းမဆနိုင်ဘူးလို့အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နတန်ယာဟူကပြောခဲ့တာကြောင့်အပြစ်ခတ်ရစီစတင်မှုတတ်မှတ်ထားတာထက်အနည်းငယ်နောက်ကျခဲ့တာပါ။ဒေသစံတော်ချိန်မနေ့၈နာရီခွဲကစပြီးစတင်အပြစ်ခတ်ရစီမဲ့အစီအစဉ်ကိုတရားခံစီရင်မရမချင်းမဆဘူး။အစ္စရေးစစ်တပ်ကိုညွှန်ကြားခဲ့တယ်လို့လည်းဝန်ကြီးချုပ်ယုံကပြောပါရယ်။ဟာမတ်စ်အဖွဲ့ကပြန်လွတ်မယ့်တရားခံစီရင်ကိုပေးရခဲ့ပြီးတဲ့နောက်မှာတော့မနက်7:15မိနစ်ကစအပြစ်ရဖို့ဣဇွေးကကြေညာခဲ့တာပါလုံထုံးလုံးဤအတင်းဆောင်ကြောင့်ပြန်လွတ်မဲ့တရားခံစီရင်ထုတ်ပြန်မှုနောက်ကျခဲ့တာလို့ဟားမတ်စ်အဖွဲ့ကအကြောင်းပြခဲ့ပြီးပြီးခဲ့တဲ့သတင်းပတ်သက်ကြေညာခဲ့တဲ့အပြစ်ခတ်ရစီသဘောတူညီချက်ကိုအခိုင်အမာလိုက်နာကြောင်းလည်းကြေညာချက်ထုတ်ပြန်ခဲ့ပါတယ်ဣဇွေးတရားခံတွေကိုပြန်လွတ်ပေးပြီးအပြန်အလှန်နေနဲ့အပြစ်ခတ်ရစီမဲ့သဘောတူညီချက်ကိုဣဇွေးဆွေရအဖွဲ့ကအတည်ပြုခဲ့ပြီးတဲ့နောက်ကျောင်းဝင်ညီနိုင်ပင်နေတဲ့ကာတာနိုင်ငံကအပြစ်ခတ်ရစီမဲ့ချင်းစီယာကိုစနေနေ့မှာကြီးညာခဲ့တာဖြစ်ပါတယ်ဂါဇာဒီသားက15လကြာစစ်ပွဲအဆုံးသတ်မဲ့သဘောတူညီချက်ကိုတော့အစ္စရေးဆွေးနွေးအဖွဲ့ကစနေနေ့မနေ့အစောပိုင်းအထိ6နာရီကျော်ကြာအကြိမ်နဲ့ဆွေးနွေးပြီးမှအတည်ပြုခဲ့တာဖြစ်ပါတယ
်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ဟာသူ့ရဲ့ဒုတိယအကြိမ်သမ္မတကျန်းသက်စာကျင်းစုပွဲမတိုင်ခင်မနေ့စနေနေ့ကတော့မိသားစုဝင်တွေပါဝင်သူကိုထောက်ခံသူတွေနဲ့နိုင်ငံရေးမဟာမိတ်တွေနဲ့အတူ Washington DC မြို့တော်မှာအောင်ပွဲခံခဲ့ပါတယ်။ဒါဟာ Donald Trump အတွက်တော့လွန်ခဲ့တဲ့၄နှစ်ကရွေးကောက်ပွဲရှုံးပြီးတော့သူ့ကိုထောက်ခံသူတွေလွှတ်တော်ကိုတိုက်ခိုက်ပြီးတဲ့နောက် Washington ကိုအောင်ပွဲနဲ့ပြန်လာတာဖြစ်ပါတယ်။ Washington မြို့တော်ကနေမိုင်30ဝေးတဲ့ Virginia ပြည်နယ် Starling မှာရှိတဲ့ Trump National Golf Club မှာစုဝေးခဲ့ကြပြီးတော့မီရှူမီပန်းတွေတေးသချင်းတွေနဲ့အောင်ပွဲခံခဲ့တာဖြစ်ပါတယ်။ဒီခန်းနာကိုတက်လာတဲ့သူတွေကိုဒေါ်နယ်ထရမ့်ကစကားပြောခဲ့ပြီးတော့ဗာဂျီးနီးယားပြည်နယ်အုပ်ချုပ်ရေးမှူးဂလန်ယန်ကင်းအမေဇုန်ကုမ္ပဏီတည်ထောင်သူဂျက်ဘီဇိုးစ်နဲ့သူ့ရဲ့အရှေ့အလယ်ပိုင်းဒေသဆိုင်ရာတန်တမန်စတီးဗ်ဝစ်ကော့တို့ကိုနံပါတ်တက်ပြီးတော့အတိအမှတ်ပြုချီးကျူးပြောဆိုသွားခဲ့ပြီးတော့စတီးဗ်ဝစ်ကော့ကိုတော့ဒီနေ့ကစာပြီးIsrael နဲ့ Hamas တို့ကြားအပြစ်ခတ်ရစေးကိစ္စဖြစ်လာအောင်ပြီးခဲ့တဲ့သတင်းဘက်ကစစ်စစ်ညီနိုင်ပေးခဲ့တဲ့အတွက်တကယ်တော်တဲ့စစ်စစ်ညီနိုင်သူဖြစ်တယ်ဆိုပြီးတော့လည်းချီးကျူးပြောဆိုသွားခဲ့ပါတယ်။နောက်ပြန်ကြရင် Washington DC ကအမေရိကန်လွှတ်တော်အနောက်ဘက်ခြမ်းမှာပြည်လုံးမဲ့သမ္မတကျန်းသက်စာကျင်းစုပွဲကိုတော့ရာသီဥတုအလွန်အေးမှဖြစ်တဲ့အတွက်လွှတ်တော်အတွင်းမှာပြောင်းပြီးတော့ကျင်းပသွားမှာဖြစ်ပါတယ်။ဒါဟာ1985ခုနှစ်ကသမ္မတ Ronald Reagan ဒုတိယအကြိမ်သမ္မတကျန်းသက်စာကျင်းစုပွဲကိုအခုလိုပဲရာသီဥတုအရန်အေးလို့လွှတ်တော်အတွင်းမှာပြောင်းရွှေ့ကျင်းပပြီးတဲ့နောက်မှာပထမဆုံးအကြိမ်ဖြစ်တဲ့လွှတ်တော်ထဲမှာကျင်းပတာလည်းဖြစ်ပါတယ်ခင်ဗျာ။
အမေရိကန်မှာလူသန်းပေါင်း190လောက်သုံးနေရတဲ့ TikTok ကိုအသုံးပြုခွင့်တားမြစ်တဲ့ဥပဒေဒီနေ့ပဲစတင်အသက်ဝင်သွားပါပြီ။ဥပဒေစတင်အသက်ဝင်မဲ့နေ့မတိုင်ခင်စနေနေ့နောက်ပိုင်းမှာကလေးက Apple နဲ့ Google App Store တွေမှာလည်းမရှိတော့ပါဘူး။ယူကောက်ခံသမ္မတ Donald Trump ကတော့ မနက်ပံတနင်္လာနေ့မှာသမရဖြစ်စတဲ့တောင်းယူရဲကတိတောက်ကိုတားမြစ်တဲ့ဥတွေကိုရပောင်း90စိုင်းငံ့ထားဖို့တရားတော်ရှိတယ်လို့မနေ့ကပဲပြောခဲ့တာပါ။ဒီနိုင်ငံက ByteDance ကုမ္ပဏီပိုင်း TikTok ကတော့အမေရိကန်မှာအသုံးပြုခွင့်တားမြစ်တဲ့ဥတွေစတင်ကျင့်သုံးတော့မှာဖြစ်ပေမဲ့ယူကောက်ကန်သမရထရန့်ကပြန်အသုံးပြုခွင့်ရမယ်နီးလန်းရှာဖို့ရည်ရွယ်ထားတာကြောင့်နားစွန့်ထားကြဖို့လည်းတိုက်တွန်းထားပါတယ်။ ByteDance ကုမ္ပဏီကပဲပိုက်ဆိုင်တဲ့ဗီဒီယိုတိပြတဲ့ Cupcake နဲ့လူမှုဆက်ဆံရေး Lemon 8 Apps တွေကလည်းမနေ့နောက်ပိုင်းမှာကလေးက American App Store ကနေဖြုတ်ချလိုက်ပါပြီ။ TikTok အသုံးပြုခွင့်တားမြစ်ဖို့မနေ့တုန်းကတည်ပြခဲ့တဲ့ဥပဒေကိုပြီးခဲ့တဲ့တောက်ကြနေ့မှာပဲ American တရားရုံးချုပ်ကလည်းတခဲနဲ့အတည်ပြခဲ့တာပါ။ American အမျိုးသားလုံခြုံရေးအတွက်ချိန်ချောက်လာမဲ့စိုးရိမ်မှုတွေကိုဖြေရှင်းဖို့တရုတ်နိုင်ငံကမိခင်ကုမ္ပဏီနဲ့အဆက်ပြတ်ဖို့ဓမ္မမဟုတ်ရင်လည်းအမေရိကန်ကလုပ်ငန်းတွေကိုရပ်ဖို့ဒီကနေ့တင်းငွေနေ့နောက်ဆုံးရက်သတ်မှတ်ခဲ့တာဖြစ်ပါတယ်။ဝါရှင်တန်အခြေစိုက်တရုတ်တန်ရုံကတော့အမေရိကန်ကနိုင်ငံတော်အာဏာကိုသုံးပြီး TikTok ကိုဖိနှိပ်တဲ့လုပ်ရည်ဖြစ်နေတုံ့ပြန်ထားပါတယ်ခင်ဗျာ
။ View American တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုည9နာရီကနေ10နာရီထိ9.19kHz 155399.25 kHz 11803ည9.30kHz 9963တို့အပြင်စနေတနင်္ဂနွေမှာ9မီတာ190kHz 1505ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
် View American အသံမြန်မာပိုင်းစီစဉ်ရဲ့တနင်္ဂနွေညဘက်သတင်းတွေကိုဆက်လက်နားဆင်နေရတာဖြစ်ပါတယ်မြန်မာနိုင်ငံမှာလက်နက်ကန်ပြစ်ကတ်တွေကြားစစ်ကောင်စီကရွေးကောက်ပွဲကျင်းပဖို့ပြင်ဆင်နေတဲ့အစားအကြမ်းဖက်မှုတွေကိုအဆုံးသတ်ပြီးငြင်းချင်ရဖို့ဦးစားပေးတင်တယ်လို့အရှိတောင်အရှေ့နိုင်ငံများအသင်းအာဆီယံကဒီကနေ့ပဲပြောလိုက်ပါတယ
် We said election have to be inclusive. Election cannot be in isolation. It has to be
ရွေးကောက်ပွဲမှာအားလုံးပါဝင်ရမယ်ရွေးကောက်ပွဲကိုအထူးရန်အခြေအနေမှာကျင်းပလို့မရဘူးလို့ကျွန်တော်တို့ပြောထားပါတယ်သက်ဆိုင်သူတွေအားလုံးပါဝင်ရမယ်အစားအထူးရန်ကျင်းပပြီးအကန့်အသတ်နဲ့သာပါဝင်ခွင့်ရှိမယ်ဆိုရင်တော့ဒါဥစားပေးမဖြစ်သင့်ဘူးလို့ထင်ပါတယ်အကြံဖတ်မှုတွေရပ်တန့်မှုကသာဥစားပေးဖြစ်ရပါမှာပါလို့အာဆီယံအသင်းရဲ့အလှည့်ကျဥက္ကဋ္ဌဖြစ်လာတဲ့မလေးရှားနိုင်ငံကနိုင်ဂျာရေးဝန်ကြီးမိုဟာမက်ဟာဆန်ကဒီနောက်တွေကိုပြောလိုက်တာပါမြန်မာနိုင်ငံမှာလက်နက်ကန်အဖွဲ့အစည်းတွေအားလုံးတက်ခတ်မှုတွေကိုရပ်တန့်ဖို့နဲ့စာနာမှုအကူအညီတွေလွတ်လွတ်လပ်လပ်ပေးရနိုင်အောင်စစ်ကောင်စီကခွင့်ပြုဖို့လဲမလေးရှားနိုင်ငံလန်ကာဝီကျွန်းမှာဒီနှစ်ထဲပထမဆုံးအကြိမ်ဖြစ်အာဆီယံအသင်းဝင်နိုင်ငံတွေကနိုင်ဂျာရေးဝန်ကြီးတွေရဲ့ဒီကနေ့စီးပွားပွဲပြီးသတင်းစာရှင်းလင်းပွဲမှာမလေးရှားနိုင်ငံဂျာရေးဝန်ကြီးကတိုက်တွန်းလိုက်တာပါအာဆီယံလက်ရအုပ်ချုပ်ဖြစ်လာတဲ့မလေးရှားနိုင်ငံကမြန်မာနိုင်ငံဆိုင်ရာတူကိုစလေဖြစ်တတမန်ဟောင်းဟော့တမန်ဟာရှင်းကိုတာဝန်ပေးလိုက်ကြောင်းလဲကြေညာခဲ့တာပါမကြာခင်မြန်မာနိုင်ငံကိုတွားဖို့ရည်ရွယ်ထားတဲ့မလေးရှားတူကိုစလေကိုတော့မြန်မာရေးဖြစ်ရှင်းမှုအာဆီယံကချမှတ်ထားတဲ့ဘုံသဘောတူညီချက်၅ရပ်ကိုအကောင့်ထဲဖော်နိုင်ရေးအဓိကတာဝန်ပေးထားပါတယ်ခင်ဗျာ
ရခိုင်ပြည်နယ်မြောက်ပိုင်းမြောက်ဦးမြို့နယ်မှာစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုကြောင့်စစ်သုံးပန်း30နီးပါးတိဆုံးခဲ့ကြောင်းအရခတက်တော် A ဖွဲ့ကဒီကနေ့ပဲသတင်းထုတ်ပြန်ပါတယ် A ဖွဲ့ကထိန်းချုပ်ထားတဲ့ရန်ချောင်းအနီးနယ်မြေကိုစစ်ကောင်စီကမနေ့နောက်ပိုင်းကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့တာကြောင့်ဖမ်းဆီးထားတဲ့စစ်သုံးပန်း28ဦးထက်မနည်းတိဆုံးပြီးတော့နောက်ထပ်35ယောက်လောက်ဒဏ်ရာရတယ်လို့ပြောပါတယ်ထိခိုက်ဒဏ်ရာရတဲ့သူတွေကိုစေကူသမှုပေးထားပြီးတော့ဒဏ်ရာပြင်းထန်သူတွေရှိတာကြောင့်တိဆုံးသူထပ်တိုးနိုင်တယ်လို့ပြောပါတယ်တေကျေထိခိုက်သူတွေဟာရခိုင်ပြည်နယ်ကတိုက်ပွဲတွေအတွင်းဖမ်းဆီးထားတဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေနဲ့မိသားစုဝင်တွေဖြစ်တယ်လို့ထုတ်ပြန်ကြမှာပြောဆိုထားတာပါ။လေကြောင်းတိုက်ခိုက်မှုကြောင့်တေကျေထိခိုက်မှုတွေအတွက်လက်လော်တီးကြအတီးပြုတ်လို့မရသေးသလိုစစ်ကောင်စီကတစုံတရာထုတ်ပြန်တာလည်းမတွေ့ရသေးပါဘူး။ရခိုင်ပြည်နယ်ပါဝင်တိုင်းစားလက်နက်ကိုင်အဖွဲ့တွေနဲ့ပြည်ပခါတွေမှဒီနယ်မြေလက်လွဆုံးရှုံးမှုတွေကြုံနေရချိန်မှာပဲစစ်ကောင်စီကလေကြောင်းတိုက်ခိုက်မှုတွေအချိန်မြင့်လာနေတာဖြစ်ပါတယ်။ဒီလာဇမ်းမှာပဲရခိုင်ပြည်နယ်ရံပြဲမြို့နယ်ကကြောက်နေမော်ကြီးရွာမှာလေကြောင်းတိုက်ခိုက်ခံမှုကြောင့်ဒေသခံ40ကျော်တည်ဆုံးပြီးတော့ဒါဇင်နဲ့ချီထိခိုက်ဒဏ်ရာရတာကြောင့်ကုလသမဂ္ဂကလည်းသတိပေးပြောဆိုခဲ့တာပါပြီးခဲ့တဲ့သတင်းပတ်ထဲမှာပဲစီးပတိပခါတွေဖြစ်ပွားနေတဲ့ကချင်ပြည်နယ်မှာစစ်ကောင်စီလေကြောင်းတိုက်ခိုက်မှုကြောင့်ဒေသခံတွေတည်ကြည်ထိခိုက်ခဲ့ရပါတယ်ခင်ဗျာ
တောင်ကိုရီးယားနိုင်ငံမှာဆေးဥချွေချင်ညာခဲ့တာကြောင့်အေးအေးယူခံထားရတဲ့သမရယွန်းစွရိုးကိုတရားဝင်ဖမ်းဆီးခွင့်ပြုဖို့တရားရုံးကဆုံးဖြတ်လိုက်တာကြောင့်ထောက်ခံသူတွေနဲ့လူညွေးတပ်ဖွဲ့တွေကြားဒီကနေ့ရုံးရင်းဆန်ခတ်ဖြစ်ပွားပါတယ်ဆေးဥချွေချင်ညာခဲ့တဲ့လူရဲ့အတွက်စစ်ဆေးမင်းမြတ်မှုတွေကိုတော့သမရကတုံ့ပြန်ဖြေချတာမရှိဘူးလို့လည်းအကျိုးဆောင်ရှင်းနေတွေကပြောဆိုထားပါတယ်ဆိုမျိုးတော်ကသမရအိမ်တော်မှာထိသိမ့်လိုက်ပြီးရပိုင်းကြံမှာပဲဒီကနေ့တရားဝင်ဖမ်းဆီးဖို့တရားရုံးကဆုံးဖြတ်ချက်ချခဲ့တာပါ သမနာကိုဖမ်းဆီးဖို့ဆုံးဖြတ်ချက်ချခဲ့တဲ့စိုးမျိုးတော်တရားရုံးမှာသမနာကိုထောက်ခံသူတွေကအဝင်တကားတွေပရင်ပေါက်တွေကိုရိုက်ချိုးဖျက်ဆီးပြီးဝင်ရောက်ခဲ့ကြပါတယ်။ရဲတပ်ဖွဲ့ကဒိုင်းကာယန်နဲ့တားဆီးတာကိုလည်းပလတ်စတစ်ထိုင်ကုန်တွေတံပတ်တွေနဲ့အတင်းတိုးဝေဝင်ရောက်ခဲ့ကြတာပါ။လူညွှန်းရဲတွေကိုပစ္စည်းတွေနဲ့ပစ်ပေါက်တာပြိပောက်ကတွေကိုဖျက်ဆီးတာတွေလည်းတွေ့ရပါတယ်။သမနာကိုဖမ်းဆီးဖို့အမိန့်ချတဲ့တရားသူကြီးကိုထုတ်ပေးဖို့လည်းဆန္ဒပြသူတွေကတောင်းဆိုကြပါတယ်ခင်ဗျာ။
နောက်ဆုံးသတင်းတွေကိုကိုအောင်လူနဲ့ကျွန်တော်ရန်နိုင်တို့ကကြီးညာပေးခဲ့တာဖြစ်ပါတယ် VOE ကနေတနင်္ဂနွေနေ့ညပိုင်းမြန်မာဘာသာစီစဉ်လေးကို Washington DC မြို့တော်ကနေတိုက်ရိုက်အတန်းလွင့်ပေးနေတာဖြစ်ပါတယ်အခုကစပြီးတော့သတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားမှာဖြစ်ပြီးတော့ရင်းဆုံးတော့နော်ဝေးနိုင်ငံက EV လျက်စစ်ကားထုတ်လုပ်မှုအခြေအနေနဲ့ပတ်သက်ပြီးတော့သတင်းဆောင်ပါတစ်ပုဒ်ကိုပြောပြခြင်းပါတယ်ကမ္ဘာဇီဝလောင်စာသုံးဆွဲမှုရှော့ချနိုင်ရေးသဘောပတ်ဝန်းကျင်ကိုပုံမထိန်သိမ်းစောင့်ရှောက်နိုင်စေဖို့အတွက်EU ဥရောပသမဂ္ဂအနေနဲ့လာမယ့်2035ခုနှစ်မှာကာဗွန်နိုင်အောက်ဆိုက်ထုတ်လွှတ်တဲ့ဒီကားတွေအသုံးပြုမှုကိုရပ်ဆိုင်းဖို့စီမံချက်ချထားပါတယ်ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတစ်ခုဖြစ်တဲ့နော်ဝေးနိုင်ငံအနေနဲ့ကလည်းဒေသတွင်း EV လျက်စစ်ကားပုံမှုအသုံးပြုလာစေဖို့အတွက်ကိုအစိုးရအနေနဲ့စီမံချက်တွေနဲ့စီစဉ်ဆောင်ရွက်လို့နေပါတယ်နော်ဝေးနိုင်ငံထဲမှာ EV လျက်စစ်ကားအသုံးပြုမှုအခြေအနေနဲ့ပတ်သက်လို့တော့ Rider သတင်းဆောင်ပါတစ်ပုဒ်ကိုအခြေခံပြီးတော့ကိုစံကျော်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
နော်ဝေးနိုင်ငံမှာရောင်းချရတဲ့ကားတွေထဲက10စီးမှ9စီးဟာဘက်ထရီနဲ့မောင်းတဲ့လျှက်စစ် EV ကားတွေဖြစ်တယ်လို့နော်ဝေးကားမှတ်ပုံတင်ဌာနရဲ့ဇန်နဝါရီ2ရက်နေ့စီးရင်ကိန်းဂဏန်းတွေအရသိရပါဗါဒါဟာ2025ခုနှစ်ကျရင်နိုင်ငံအတွင်းမှာလျှက်စစ်ကားတွေပဲရောင်းချအသုံးပြုမယ်ဆိုတော့နော်ဝေးအစိုးရရည်မှန်းချက်ပြည့်မီဖို့နီးကပ်လာတာလည်းဖြစ်ပါတယ်2024ခုနှစ်အတွင်းနော်ဝေးနိုင်ငံမှာရောင်းချတဲ့ EV လျှက်စစ်ကားပမာဏဟာ 88.9 ခိုင်နှုန်းအထိရှိခဲ့ပြီးဒီပမာဏဟာ2023ခုနှစ်မှာရောင်းချခဲ့တဲ့ 82.4 ခိုင်နှုန်းပမာဏထက်ကိုပိုတိုးလာခဲ့တာဖြစ်တယ်လို့နော်ဝေးလန်ဒရာအဖွဲ့ချုပ်ကထုတ်ပြန်လို့လာပါတယ
် Norway will be the first country in the world
ခေတ်ကဘာကားစီးကွက်မှာနော်ဝေးနိုင်ငံဟာဒီဇယ်နဲ့ဓာတ်ဆီဆွမ်းအင်လောက်စာအသုံးပြုတဲ့ကားတွေကိုလုံးဝမသုံးတော့တဲ့ပထမဆုံးသောနိုင်ငံတစ်နိုင်ငံဖြစ်လာမှာပါချင်းနီတွေကခက်မြန်မြန်ပြောင်းလဲနေပြီးအခုလေနော်ဝေကလမ်းမတွေပေါ်မှာအင်စီကားတွေရဲ့25ရာခိုင်နှုန်းအထက်က EV လျှက်စစ်ကားတွေဖြစ်ကုန်ပါပြီ
။နော်ဝေနိုင်ငံမှာဒီဇယ်ဓာတ်ဆီသုံးကားတွေအတွက်အခွန်တိုးကောက်ပေမဲ့ပြည်ပကတင်သွင်းတဲ့လျှက်စစ်ကားတွေအတွက်အခွန်ကင်းလွတ်ခွင့်ပေးထားပြီးလျှက်စစ်ကားတွေပို့သုံးလာဖို့ဆွဲဆောင်နေပါတယ်။ EV ကားနဲ့ပတ်သက်တဲ့နော်ဝေအစိုးရမူဝါဒကိုတက်လာတဲ့အစိုးရတိုင်းကလည်းဆက်လက်ဆွဲကင်ခဲ့တာကြောင့်ဒီအစီအစဉ်ခုလိုခက်မြန်မြန်အကောင်အထည်ပေါ်လာတာလို့သုံးသက်သူတွေကပြောပါတယ်။ဥရောပသမဂ္ဂအနေနဲ့2035ခုနှစ်မှာကာဗွန်ဒိုင်အောက်ဆိုက်ထုတ်လွှင့်တဲ့ကားတွေရောင်းချမှုကိုပိတ်ပင်ဖို့ဆုံးဖြတ်ချက်ချထားပေမဲ့ဆုံးဖြတ်ကာဗွန်ဒိုင်အောက်ဆိုက်ကနေပြန်လည်ထုတ်ယူတဲ့လောင်စာအသုံးပြုကားတွေကိုတော့ရောင်းချခွင့်ပြုနိုင်ခြေရှိပါတယ်။နော်ဝေးအစိုးရရဲ့ policy တွေအရပြီးခဲ့တဲ့နှစ်နော်ဝေးရဲ့ကားလမ်းမတွေပေါ်မှာလျှက်စစ်ကားအသုံးပြုမှုကလည်းပုံမူများပြားခဲ့တယ်လို့ဆိုကြပါတယ်။ပြည်သူ့လမ်းစီမံခန့်ခွဲရေးအချက်အလက်တွေရပြီးခဲ့တဲ့နှစ်ဒီဇင်ဘာလအထိနော်ဒစ်နိုင်ငံထဲမောင်းနေတဲ့ကားအလုံးရဲ့28ရာခိုင်နှုန်းကျော်ရှိခဲ့တယ်လို့ဆိုပါတယ
်။ I changed to electrical car because of
တဘာဝပတ်ဝန်းကျင်ထိမ့်သိမ်းဆောင်လျှောက်တဲ့အနေနဲ့ EV လက်စစ်ကားကိုပြောင်းရှိခဲ့တာပါ။ဒီ EV ကားကဒီဇယ်ဓာတ်ဆီအနက်နန္နာလဲတက်တာသလိုတဘာဝပတ်ဝန်းကျင်အတွက်လဲပိုးပြီးတော့အထောက်အကူပြုပါတယ်။
နော်ဝေးရဲ့လမ်းမတွေပေါ်မှာလျှက်စစ်ကားတွေပိုများလာတာနဲ့အမျှဓာတ်ဆီဆိုင်တွေအစားလျှက်စစ်အမြန်အားသွင်းတဲ့နေရာတွေပိုမိုအစားထိုးတက်ဆင်ပေးဖို့လိုအပ်တယ်လို့ဆိုပါတယ
် Well we still have more pumps than we have chargers
လျှက်စစ်ကားအားသွင်းတဲ့နေရာတွေထက်စီပန့်တွေပဲမြင်နေရသေးတယ်ဆိုပေမဲ့အားလုံးသိတဲ့အတိုင်းနော်ဝေးရဲ့ကားစည်းကွက်ထဲမှာလျှက်စစ်ကားတွေတဖြည်းဖြည်းပိုများလာတာကိုမြင်တွေ့ရမှာပါအခုဆိုရင်ကုန်ကားငယ်30ရာခိုင်နှုန်းနီးပါးကလျှက်စစ်ကားတွေဖြစ်နေပါပြီနောက်လာမယ့်နှစ်နည်းငယ်အတွင်းမှာနော်ဝေးကားစည်းကွက်ထဲမှာလျှက်စစ်ကားအသုံးပြုမှုဟာ50ရာခိုင်နှုန်းကျော်ပိုတိုးလာမှာဖြစ်တဲ့အတွက်ကျွန်တော်အနေနဲ့လျှက်စစ်ကားအသုံးနဲ့နေရာတွေကိုကျင့်သေးဖို့ထပ်တိုးတည်ဆောက်ရမှာဖြစ်ပါတယ
်။နော်ဝေးနိုင်ငံမှာကားအသစ်ဝယ်သူတွေအကုန်လုံးနှီးပါးဟာလျှက်စစ်ကားတွေကိုသာဝယ်ယူအသုံးပြုနေကြပေမဲ့အချို့ကတော့အရင်အတိုင်းပဲလောင်စာဆီအသုံးပြုတဲ့ကားတွေကိုပဲဆက်လက်အသုံးပြုနေကြသေးပါတယ်။နော်ဝေးနိုင်ငံမှာဓာတ်ဆီဒီဇယ်သုံးကားဝယ်ယူကြသူတွေဟာပြည်တွင်းခီးသွွားလုပ်ငန်းအများစုကဖြစ်ပြီးခီးသွွားတော်တော်များများဟာ EV လျှက်စစ်ကားနဲ့အကျွမ်းတဝင်မရှိတာကြောင့်ခုလိုဓာတ်ဆီဒီဇယ်သုံးကားတွေဝယ်ယူကြတာဖြစ်တယ်လို့နော်ဝေးနိုင်ငံမှာကားတင်သွင်းတဲ့အကြီးဆုံးကုမ္ပဏီ Ofto Hannibal ရဲ့အကြီးအကဲ Harry Emola ကပြောပါတယ်ခင်ဗျာ
နော်ဝေးနိုင်ငံမှာ EV လျှက်စစ်ကားအသုံးပြုမှုအခြေအနေနဲ့ဖတ်သက်လို့ကိုစံကျော်ပြောသွားခဲ့တာဖြစ်ပါတယ်ခင်ဗျာ
မတေချာမရေရာမှုတွေနဲ့ပြည့်နှက်အပြောင်းအလဲတွေများတဲ့ကမ္ဘာကြီးမှာ ကျမတို့ကြားတယ်လို့မြင်တယ်လို့ဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြားရပါလေ။တည်င်းကိုတစ်ပိုင်းတစ်စပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်။အချက်အသေးကာလတွေမှာကျမတို့ရဲ့အိမ်မက်တွေမျောလင်းချက်တွေပိုကောင်းတဲ့မနှက်ဖြန်တွေကိုတောင်းကြမိတာတွေကတည်င်းလွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်။ကျမတို့ VOA ကအန်ဒီရဲ့ကြားကသတင်းတွေကိုတင်ဆက်ပေးနေပါတယ်။ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ်။ VOA American အတန်းကသတင်းမှန်တွေကိုဗက်ပေါင်းစုံကတင်ပြပေးနေပါရဲ့ရှင
်။ VOA ကနေတင်ကုန်ညပိုင်းမြန်မာဘာသာအစီအစဉ်လေးကိုည7:00နာရီအထိဆက်ပြီးတော့တန်လွင့်ပေးနေပါတယ်။အခုကစပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားတော့မှာဖြစ်ပြီးတော့အရင်ဆုံးတော့မြန်မာဒီမိုကရေစီရဲ့ဆွေးနွေးကမ်းအစီအစဉ်ကိုထုတ်လွှင့်ပေးမှာပါ။ကင်းပြည်နယ်မြောက်ဝတီခြေစိုက်တရုတ်ကြားဖြန့်အွန်လိုင်းငွေကြေးလိမ်နေတဲ့လုပ်ငန်းတွေမှာစီခိုင်းဖို့တရုတ်ရုပ်ရှင်တရုတ်ဆောင်တူလူကုန်ကူးခံရပြီးပြန်လည်လွတ်မြောက်လာပြီးတဲ့နောက်ကြားဖြန့်ခိုင်းတွေကိုအစွမ်းကုန်ခြေမုံရီတရုတ်ဆိုးရွားကကြိုးပမ်းနေကြောင်းပြီးခဲ့တဲ့ရက်ပိုင်းအတွင်းစင်ဟွာသတင်းဌာနကဖော်ပြခဲ့ပါတယ်။ထိုင်းမြန်မာနယ်စပ်ကဗီအေကပြီးခဲ့တဲ့ဇွန်လပိုင်းကတွားရောက်သတင်းယူချိန်မှာနမဲဆိုးနဲ့ကြော်ကြားတဲ့ခင်းပြည်နယ်ရွှေကုတ်ကိုစီမံကိန်းထဲမှာအွန်လိုင်းငွေကြေးလိမ်လည်တဲ့တရုတ်ကြားဖြန့်လုပ်ငန်းကုမ္ပဏီပေါင်းရာနဲ့ချီရှိနေကြောင်းအွန်လိုင်းမှာငွေလိမ်လည်ဖို့စိတ်ခိုင်းခံရသူကိုမောင်မောင်ကဗီအေကိုပြောကြားခဲ့ပါတယ်။ကိုမောင်မောင်စိတ်ခိုင်းခံရတဲ့အတွေ့အကြုံတွေကိုတော့မိုင်းအင်ဂျင်နိုင်ကတွေးဆမေးမြန်းထားတာကိုပြန်ပြီးတော့ထုတ်လွှင့်ပေးလိုက်ပါတယ်ခင်ဗျာ။
ကျမရောက်ရှိတဲ့နေရာကတော့ဒီမြန်မာနိုင်ငံဘက်ချမ်းမှာနမဲဆိုးနဲ့ကြော်ကြားတဲ့ရွှေကုတ်ကိုလှမ်းမြင်နေရတဲ့နေရာပါရှင့်အဲ့တော့ဒီရွှေကုတ်ကိုဝင်းထဲမှာလဲဒီလိုခုဆိုရင်ဒါဒီအထက်ပေါင်းများစွာရှိတဲ့တိုက်တာအဆောက်အုံတွေကိုမြင်ရတယ်လို့အခုစောင့်နေစေပေါ့နော်အဆောက်အုံလည်းမြင်ရတယ်နောက်ပြီးတော့ဒီထဲမှာအထူးသဖြင့်တရုတ်ကုမ္ပဏီတွေတရုတ်လုပ်ငန်းရှင်တွေရှိနေတာဆိုတာကိုလည်းဒီရွှေကုတ်ကိုဝင်းထဲမှာတွားရောက်လုကင်ခဲ့သူတွေကကျမတို့ view ကိုပြောပါရစေ
။ရွှေကုတ်ကိုကျွန်တော်လောလောအဲကျွန်တော် online ဖက်လောရတဲ့နေရာပေါ့နော်
။ Okay အခုမြင်နေရအောင်ဆိုအဲ့တော့ဘယ်နေရာလောက်မှာကိုမမောင်လုပ်ခဲ့တာ
။အခုမြင်နေရတုံးတက်တိုက်အဲတုံးတိုက်ပေါ့နော်။ဆက်စားချင်းမြင်နေရ။အဲ့ဒါကျွန်တော်လောလောခဲနေရအောင်
။အဲ့တော့ဒီတဲမှာဆိုလဲဟိုတယ်ကြီးရှိတယ်။ဒါပေမဲ့ဒီရွှေကုတ်ကိုသွားဖို့ဆိုလို့ရှိရင်လေတော်တော်ခက်ရခက်စစ်သွားရတယ်။အဆောင်နေရှိတယ်။နောက်အခုကျမရောက်ရှိနေတဲ့နေရာကတော့ဒါတို့တရုတ်တီဦးပေါ့နော်။တရုတ်နိုင်ငံသားတွေကဒါဒီထိုင်းဘက်ကနေပြီးတော့ရွှေကုတ်ကိုသွင်းတဲ့ဟိုသွားတဲ့လမ်းကြောင်းလို့လည်းသိရပါတယ်။အခုကျမတို့ကရွှေကုတ်ကိုမှလောက်ခဲ့တဲ့ကိုမောင်မောင်နဲ့တွေ့ဆုံမေးမြန်းမှာဖြစ်ပါတယ်။ကိုမောင်မောင်ကဒီရွှေကုတ်ကိုမှလောက်ခဲ့ဒါဆိုတော့လေအဲ့ရွှေကုတ်ကိုမှဘာကြောင့်သွားပြီးတော့လုတ်ခဲ့တာလဲရှင
်အာဒီလိုနင်းဘာလို့အလုတ်တွေရှာလာတာကြောင့်ပြီးတော့ online မှာအလုတ်ခေါ်တာပြီးတော့ဗောနော်အဲ့လုတ်ခေါ်တာနေပြီးတော့အာဆိုတော့ဘန်းနေပြရဆိုတော့လေဆိုတော့အားကြောင့်ငွေချင်းကလည်းလမ်းခေါ်တယ်အဲ့ဒါပြတော့
ဟုတ်ကဲ့အဲ့တော့သူတို့အလုတ်ခေါ်တဲ့အချိန်မှာတော့ဒီအလုတ်တွေရှာနေတာရဲ့အဲ့ဒီမှာပါလုတ်တယ်ဆိုတော့ဟိုလုတ်ခလဆာကတော့ဘယ်လိုပေးလဲရှင်
ပထမတော့သူတို့ရေအာတတောင်းခွဲပေါ့နော်တတောင်းခွဲပြီးရင်ကော်မရှင်နဲ့ပေါ့နော်ဆိုတော့အာပြီးပြီးမယ်လို့ပြောပါဦးနော်ပြီးမယ်လို့ပြောဆိုတော့တလာပြီးတလာပြီးမယ်လို့ပြောပါဦး6လောက်တော့ကြာ
ဟုတ်ကဲ့အဲ့တော့အဲ့ဒီမှာကျတော့ဘာတွေလုပ်ခဲ့ရတယ်လဲဘလို့ပုံစံမျိုးနေနေပေါ့နော်ဟိုသွားပြီးတော့လုပ်ခဲ့တာလဲရှင
်အာပထမဆုံးတော့ကျွန်တော်ဟိုပါပေါ့ website ပိုင်းပေါ့နော် website အလုပ်ဆိုပြီးခေါ်တော့အဲ့ website အလုပ်ဆိုတော့ตัวฉะเต็นเนี่ยเว็บไซต์เนี่ยนะกูเชื่อเลยกูนอกมาตีละจ้ะไอ้แต่ไม่เข้าอ่ะเนาะเว็บไซต์เราลูชาลูขอไปมาป่ะเนาะลูขอไปมาป่ะไอ้หมดปัดลงมาป่ะพี่ก็อังกฤษอ่ะสกาပြောจริงๆค่ะจ้ะอินเทอร์วิวมาจ้ะอังกฤษอ่ะยังสินพี่เลยสินพี่อ่ะค่ะจ้ะสรุปเวปุโลขอมาป่ะตัวเลนตัวลูขอได้ลูเลนเนี่ยลูเนี่ยคู่คว่ําอ่ะเนาะแล้วเวปุဆိုပြီးတော့ลูสะสานเลนได้ปูเลยป่ะเนาะไอ้ห่าไอ้เนี่ยของเราไป
သူတို့ကအဲ့တော့အဲ့ဒီအလုတ်ခတ်မယ်ဆိုတဲ့ဟိုကမင်းတို့ကဒီ online ကနေတစ်ဆင့်ငွေလိမ်ရမယ်ဆိုတာမျိုးတခါလေးပြောတာလားရှင်
အဲ့လိုတော့မပြောဘူးကျွန်တော်တို့ကတရုတ်ဆိုတာဆိုတော့ဒီမှာဝေဘူးဆိုပါ냐ဆိုတော့ကျွန်တော်ကဘယ်လိုပြောမလဲအာဟိုရောက်ကမှ interview ဖြေကမှတည်ရတာပေါ့
ုတ်ကဲ့
တခုစီပါပါပြီးတော့ရောက်ခါကျတော့လုံးဝလုံးကြီးတွေလည်းအဲ့လိုကြီးမသိဘူးလေအဲ့ဒါပြီးတော့ဖရောင်းဆဆတက်တဲ့ဟာကျတော့သူတို့ရောက်ပြီဆိုတာနဲ့ခါကျချုပ်ရတယ်ခါကျဖြတ်တယ်ဆိုရင်သူငွေရောရ
အဲ့ဒါဘယ်အဲ့ရွှေကုတ်ကူမှာအတိတ်ကလုံနေတာတွေကဘယ်သူတွေလဲရှင
်အာတီမာကြီးတယုတ်တွေနဲ့တယုတ်တွေရောတယုတ်တွေပေါ့နော်ကျွန်တော်တထေးတွေလည်းများတယ်ကျွန်တော်တို့တတိယကြောင့်ဒီမိုင်းတီယောကူမှာလုံးဝပမာစကားလည်းမတက်ဘူးအင်းနေစကားလည်းမတက်ဘူးလုံးဝတီယောစကားလည်းတက်ဘူးအင်တာဗျူးခေါ်တော့သွားတယ်ပေါ့နော်တော်ရင်အင်တာဗျူးရယ်ပြီးရခါကျတော့အဲစစချင်းအလုံးစင်းမယ်ဆိုတာနဲ့တစ်ခါတည်းမှခါကျချော်တယ်အင်တာဗျူးအောင်ပြီဆိုတာနဲ့ခါကျချော်ကျွန်တော်စရရတော့ကျွန်တော်အဲ့ဒီမှာဟိုမှာလာတဲ့ဟာဆိုရင်အဲ့ဆိုရင်ဒီမျိုးကြပေါ့နော်တီယောကူဒါပေမဲ့ပမာစကားလည်းတက်တယ်ပေါ့နော်အဲ့သူမှာတော့လည်းနှစ်ပါဟု
တ်ကဲ
့ပရင်စတိုကိုင်းတာပေါ့န
ော်အော်အဲ့တော့တရှိကုတ်ကူတွေမှာအင်တာဗျူးလုပ်တယ်ဆိုကိုလိုပဲဘလောက်လောက်ရှိလဲလူတခြားလူတွေလာကြတာအဲ့လိုပဲရွှေကုတ်ကူတွေ
တော်တော်များများပဲဟွန်းဟိုကြည့်လိုက်ပြီဆိုရင်အကုန်လုံးကလူငယ်တွေအကုန်လုံးကဒီကလောက်တဲ့လူတွေ
အော်မြန်မာလူငယ်အများစုပေါ့နော
်ဟုတ်ကဲ
့သူတို့ကအဲ့တော့ခွဲထားတာပေါ့နော်လူတွေအဲ့လိုအလုတ်ခန့်တဲ့နေရာမှာလဲတခါတည်းဟို
အလုတ်ခန့်တဲ့နေရာမှာနှစ်မျိုးဖြစ်သွားပါဘောနော်နှစ်မျိုးဖြစ်သွားပါဘောဒီလူခေါ်ရတဲ့လူရဲ့လင်ရတဲ့လူဖြစ်သွား
ဟုတ်ကဲ့အဲ့တော့ဟုတ်ကဲ့အတွေ့အကြုံပြောပြပါအောင်သူတို့အဲ့တော့ဘယ်လိုစလို့ဘယ်လိုလုပ်ရလဲ
အာစားစားခြင်းနေဒီကြတော့သူများသူတို့စားရဖက်ခိုင်းနေပါတော့သူတို့ဘာလို့ဆိုတော့ကျွန်တော်သွားလို့တာဘရာဇီးနိုင်ငံဆိုတော့ညနေ9ဘွဲရနေမနေ9ဘွဲတိဆင်ရကံကောင်းနေလို့ပြောလို့ရပါဘူးဘာလို့ဆိုတော့နေရတဲ့အဆောက်အဦနဲ့ဆင်ပြေတယ်ဒီဒါပေမဲ့တချို့တငယ်ချင်းတွေဆိုရင်မူကြီးရောအဲ့လိုအခန်းချင်းချင်းလေးနေပါဘူးပြေမလားအဆင်ပြေရတဲ့ကုမ္ပဏီလည်းရှိရပါတော့အဲထမင်းကတော့သုံးနေကြည့်ရသူဒါပေမဲ့ဒါစားကတော့ twist လောက်တာပါဘောနော်စားစားခြင်းလာဖို့သူလာတာမပြေဘူးသူရလာကြမှာလာတာစပြီပေါ့နော်ဆက်တော့တကယ်တမ်းသူတို့ပတ်စံရရဆိုပေမဲ့တကယ်ကအဲ့လောက်ကြီးများအောင်ဆက်စားခြင်းတော့သိရမလားတပေါင်းခွဲပဲကော်မရှင်ပါအများကြီးရပဲပါနော်တကယ်တမ်းကျတော့တပေါင်းခွဲတော့မှာတပေါင်းခွဲတော့ပြေးရတာပေါ့နော်တပေါင်းခွဲပဲရတယ်ဒါပေမဲ့အဲ့တပေါင်းခွဲရလဲဆက်စားခြင်းလာတလာလို့မရဘူးအင
်
းအဲဒီဒုတိယလာကြမှာစရဆိုတော့ဆက်စားခြင်းနှစ်လပဲတလောက်9500လောက်ရတာအဲ့လိုပေါ့
ဥပမာနမူနာတစ်ခုပြောပြပါအောင်ဘယ်လိုသူတို့အဲ့ website ကိုပေးလိုက်တဲ့အခါမှာအကောင့်နေပါကြီးကြတော့ဘယ်လိုပုံစံမျိုးနဲ့ဘယ်လို
ဆက်စားခြင်းဘယ်လိုလဲဆိုတော့သူတို့ဟိုလူခေါ်ရလူကအလုပ်ရှိရပါ냐ဆိုပြီးတော့ website ကနေပြီးတော့ခေါ်ကြတယ်ခေါ်လဲပြီးတော့ telegram ခေါ်ရပေါ့နော် telegram ရောက်တဲ့အခါကျတော့သူတို့တွေကဟိုအကောင့်ဖွင့်ရင်ပတ်စံဘယ်လောက်ရမယ်ပါ냐သူတို့အကောင့်တွေဖွင့်ခိုင်းတယ်အဲရလာတဲ့အကောင့်ကိုရလာတဲ့အကောင့်ပေါ်တော့ပြေးပြေးမင်းစလို့လို့တက်ပတ်စံဘယ်လောက်ထည့်ဆိုမျိုးဆိုပတ်စံအာပတ်စံထည့်ရတယ်ပေါ့နော်ပတ်စံထည့်ရတယ်ဆိုတော့ကျွန်တော်ခေါ်ပြည့်ဆိုရင် VN 20ပေါ့နော် VN 20ထည့်ရတော့သူ့အကောင့်ထဲမှာ28ဒေါ်လာ28ရီယယ်ဖြစ်တော့ဆက်သွားပြီးတော့အဲ့မှာအလုပ်တစ်ခုလုပ်ခံလိုက်တယ်ကျွန်တော်ခံရတာကျတော့သူကအလုပ်လုပ်လိုက်ရလုပ်တဲ့ခါကျတော့အာပတ်စံအာ50လောက်မပြီးရ64လောက်မပြီးရ64ဆိုရင်အဲ့64ဆိုထုတ်ပြလိုက်အစင်ပြေးလို့ဆိုရင်ဒီနောက်ဆက်တစ်ခါထပ်ပြီးတော့ပတ်စံထည့်တယ်အဲ့ကျ50ဆို50ပေါ့နော်ထည့်50ထည့်ပြီးတော့တစ်ခါထပ်ထုတ်ပြီးအဲ့နောက်ဆုံးတတိယတစ်ခါလည်းကြာရကြအောင်အဲ့တတိယတစ်ခါစပြီးတော့နောက်ဆုံးပတ်စံနေပဲထည့်ရပ
ါဒါကိုမမောက်အထွေကြုံရဆိုဘယ်လောက်ထိလိန်နိုင်လဲငွေကြေးတွေဘယ်လောက်ထိပါတ
ယ်တယောက်ထည့်ရနေပြီးတော့တသိန်းလောက်ထိရောက
်တသိန်းဆိုတော့ဒေါ်လာဆိုဘယ်လောက်လောက်ရှိမလဲ
အော် real name နဲ့တင်တယ်ဒေါ်လာဆို8000လောက်ရှိမှာ
ဒေါ်လာ8000လောက်ထည့်ရဘူးလေရတဲ့ခါကြလို့ရှိရင်အဲ့တော့အဲ့တရုတ်တထေးတွေပေါ့တထေးတွေကတရုတ်တွေပဲပေါ့နော်တ
ထေးတွေကတရုတ်တွေ
ဒီတဲကိုဝင်သွားတဲ့လူတွေကဟိုစိုက်ဘာနဲ့ပတ်သက်ပြီးဂျွန်ပြုခံရတဲ့သူတွေဖြစ်စုပြီးတော့ဒီနိုင်ငံတကာလူခွင့်ရေးဖွဲ့စည်းတွေတရားတွေစောင့်ကြည့်နေတဲ့ဖွဲ့စည်းတွေကအစင်ကန်စာထုတ်ပြန်တာတွေလည်းရှိရလေနောက်ပြီးအထူးသဖြင့်ဟိုနိုင်ငံခြားသားတွေပေါ့အာဖရိကဆိုတဲ့နိုင်ငံတွေလည်းပါတယ်ဗီယက်နမ်တို့မလေးရှားတို့ဘာလို့အိန္ဒိယကဆိုရည်လည်းအဲ့ဒီမှာနေလာပြီးတော့အလုပ်လုပ်ကြရပေါ့လေဆိုတော့အဲ့ဒီအခြေအနေတော့ဘယ်လိုတွေ့ရလဲ
အော်ကျွန်တော်ရောက်တုန်းကဆိုရင်ကျွန်တော်ကုမ္ပဏီပေါ့နော်ဗီယက်နမ်လေးရောက်လို့ရှိတယ်ဒီနေ့အကောင်မလေးချောချောလာလာလေးပေါ့နော်အဲသူတို့တွေကြတော့လေအာဟိုနာတူနိုင်ငံမှာအစဉ်ပြေဒီဘက်မှာအလုတ်ခေါ်လို့ပေါ့နော်အလုတ်ခေါ်လို့လာကြတယ်သူတို့တရားမဝင်နေလန်နေလာကြတယ်တရားမဝင်တော့လေသူတို့ဒီထိုင်းတီလာကြတယ်လာပြီးတော့ထိုင်းရနေမှာဒီဘက်ကိုတရားမဝင်လာကြတယ်ပေါ့နော်အဲ့လိုလာပြီးတော့အမအလုတ်လုံနေကြတဲ့လူတွေလည်းရှိရဲပြီးဟာမကြရင်သူစုစောပေါ့နော်ဟိုလိုလေအာပြည်တော်ပြောတာ
အ
ဲ့လိုလုံးနေရမိကလေးလည်းရှိရကျွန်တော်တွေ့ရတဲ့တော့ကတော့တော်တော်မြန်မာလူသမားတွေကမြန်မာလူမျိုးတွေမဟုတ်ဘူးအာဖရိကလူတွေလည်းအာဖရိကဘက်ကလူတွေလည်းပါတယ်ပြီးရင်ဒီဘက်ကအများသောအားဖြင့်ပြည်နယ်တွေများတယ
်ပြည်နယ်တွေလည်းများတယ်ဟိုအိန္ဒိယတွေရောရှိတယ်လို့ကြားတယ်အဲ့ဒါအိန္ဒ
ိယကတော့သူနိုင်ငံလေးနေတာပေါ့သူနိုင်ငံလိုက်ပေါ့အိန္ဒိယနိုင်ငံကိုဆိုရင်ပြည်နယ်အိန္ဒိယနိုင်ငံဘရာဇီးနိုင်ငံအီတလီဆိုအီတလီအဲ့လိုမျိုးတွေ တင်းတဲ့ဆိုတင်းတဲ့ပေါ့နော်အဲ့လိုမျိုးကြီးသူခွဲထားပေါ့နိုင်ငံလိုက်ခွဲထားပြီးတော့တပွဲကကျွန်တော်ခွဲကဘရာဇီးနိုင်ငံဆိုင်ပြန်ဘရာဇီးအဲတရားဘွေတရုတ်စွာကြင်းနေလို့ဆိုရင်တရုတ်ပေါ့နော်အဲ့လိုမျိုးကြီးအဲ့
တော့တလောကပဲဒီပြီးခဲ့တဲ့သတင်းပတ်တွေအတွင်းကပဲ USIP လို့ခေါ်တဲ့ American Chase Site ဒီဟိုငိမ့်ချန်ရေး Institute အဖွဲ့ကနေပြီးတော့ဒီရှေကုတ်ကူလို့နေပတ်သက်ပြီးသူတစ်ဖြင့်အာရှေ့တောင်အရှာဒေတာတွင်ဒီအွန်လိုင်းလေလံမှုတွေမှာဒီကရင်ပြည်နယ်ကရွှေကုတ်ကူတို့နောက်တခြားအလူစီမံကိန်းတွေထဲမှာရှိနေတဲ့တရုတ်ရာဇဝတ်ခိုင်းတွေပေါ့နော်သူတို့ကတော့ပြောအဲ့ဒါကြီးလုံနေဆိုတော့အဲ့ဒီအစီရင်ခံစာထုတ်ပြန်ချက်မှာပါတဲ့ချက်လက်တွေပုံမှာဘယ်လိုမြင်လဲ
ဒီရွှေကုတ်ကမှာကုမ္ပဏီကရာချီးပြီးရှိတာလေရာချီးပြီးရှိတဲ့ဟာတနည်းရောကုမ္ပဏီတစ်ခုကတနည်းရောဒေါ်လာ100,000လောက်ဝင်ဝင်နေဆိုတာအဲ့ဒါအကုန်လုံးကလည်းငွေပြူတွေမဟုတ်ငွေမဲတွေလေ
ဆိုတော့
တော့ဒီရွှေကုတ်ကိုပဲတနေ့တနေ့ဝင်ဝင်ဆိုတာဒေါ်လာဘီလီယံနဲ့ချီနေတာပဲရှိရတယ်ဆိုတော့ဟိုနိုင်ငံတကာနဲ့နိုင်ငံတကာရတဲ့ငွေကြေးကတော့ငွေမဲဖြစ်နေတဲ့ပြည်ပြောင်းဝင်လာကြတာပဲ
မကြသေးခင်ရပိုင်းကထုတ်ပြန်ကြတဲ့အရာဆိုလို့ရှင်အခုအွန်လိုင်းဒီလိမ်လည်တဲ့လုပ်ငန်းတွေမှာလက်ခံထားတဲ့ BGF ပေါ့လေ BGF မှာလည်းတာဝန်ရှိတယ်associate ဥဆောင်တဲ့ BGF ကို KNA မှာလည်းတာဝန်ရှိတယ်ဆိုတော့အဲ့လိုဆွဆွဲပြောအဲ့လိုပေါ့နော်ထုတ်ဖော်ပြောဆိုချက်တွေပုံမှာဘယ်လိုမြင်လဲရှင
်တကယ်ကတော့သူတို့ကောက်ွယ်ပေးထားတယ်ဒီတရုတ်တွေဒီဘက်ရောက်လာဘူးဆိုတာကတော့သူတို့ကောက်ွယ်ပေးမှရမှာလေပြီးရင်အာထောက်ထားမှမရှိရလို့လေအာထိုင်းနိုင်ငံလည်းပါဝင်ပေါ့နော်ဘာလို့ဆိုတော့ကျွန်တော်တတိယတယောက်ဆိုရင်ထောင်ကြပါတာအာဘက်သုံးသန်းနဲ့ပြန်ယူပြရတယ်ပြန်လွတ်လာပြီးတော့ဖြစ်ခုပြန်ရပါတယ်အဲ့လိုမျိုးပဲပေါ့နော်သူကအာသူတို့ကောက်ွယ်ပေးထားလို့ပဲဒီလုပ်တွေလုပ်နိုင်နေတာပေါ့နော်အ
ဲ့တော့နောက်ဆုံးထွက်လာတဲ့အခြေအနေကဘာကြောင့်ထွက်လာရလဲရှင
်အာဟိုလိုပြောမလဲနောက်ပိုင်းကျတော့လေအာဒီရေရှည်ဒီကမှဒီသူများများရင်းနဲ့လွတ်လို့မရဟာရကျတော့အဆင်မပြေလာဘူးလေအဲ့ဘယ်လိုပြေဟိုကိုယ်လက်ပြာပဲလုပ်မလဲအဲ့တော့နေရနေ့တူကအာစကားပြောနေရဟာဒီအမြဲအနေထားနေသူဘွားသူတပါဘွားပြက်နေရတော့ညင်နေရတယ်ဒါပေမဲ့အဲ့ဘွားပြက်နေရမြင်ရတော့အဲ့ခဏလေးပတ်စံနေပြန်ထက်ယူနေရတာဆိုတော့နည်းနည်းကြာလာတဲ့ခါကျတော့စိတ်ထဲမှာဟာဟောတော်အဆင်မပြေချက်လာ
ဟုတ်ထွက်လာတော့လွယ်လွယ်ကူကူထွက်လို့ရလား
မရဘူးတော်တော်ကြီးအာအင်းအဆင်မပြေလို့ပါသိရမလားအင်းအနေမကောင်းဖြစ်လို့ပါဖြစ်လို့တရားပြောတော့နေအကြောင်းပြချက်မျိုးစုံနေပေါ့နော်သူတို့ကပြေးမထွက်ဘူးတော်တော်များများပြေးမထွက်ကြဟုတ
်ကဲ့အဲ့တော့ကိုလိုမျိုးပေါ့နော်လူငယ်တွေအဲ့ဒီမှာရွှေကုတ်ကမှာဘာမှရွေးချယ်စရာမရှိလို့ဟိုဒါဝင်ငွေအတွက်ပေါ့နော်အဆိုပြီးတော့ရွှေကုတ်ကမှာသွားပြီးလောက်ကင်ဖို့ရှိနေတဲ့လူငယ်တွေရောအဲ့ဒီမှာရှိနေတဲ့လူငယ်တွေเนี่ยပတ်သက်ပြီးတော့ပေါ့လေကိုမမောက်အနေနဲ့ဘလို့ဟိုအကြံပေးခြင်းလဲရှင
်အကြံပေးခြင်းတော့ကျွန်တော်ကတော့ကံကောင်းတယ်လို့ပြောခဲ့ရမှာပေါ့နော်တတိကနည်းနည်းဟိုကျွန်တော်လည်းနည်းနည်းအင်းနိစာစကားတက်ပါတက်ဆိုတော့အဲ့အကူရှင်တဲ့အထက်မှာပါတာတော့နည်းအဆင်ပြေခဲ့ရလို့ထင်တယ်တကယ်တမ်းကျတော့တချို့ယုံနေဆိုရင်တချို့ဒီဘက်မြောက်ပြည်ဘက်ကစားတယ်ဆိုရင်ဒီနှိမ့်ဆက်တာတွေတော့ပြီးရအောင်လုပ်ကြရင်လုံးဝပြင်းထွက်တာတွေအဲ့ချန်ဝင်းနဲ့ဒီဘက်ကစားတယ်ဆိုရင်ချန်ဝင်းနဲ့ကနေအပြင်ထွက်ဖို့တော့ဆိုတော့ပဲတတိယလူကိုပါမထွက်အဲ့ချန်ဝင်းနဲ့မှာပဲနေနေရတယ်ဟုတ်ရှေ့မှာဘလောက်ပဲအနားမှာပဲဘလောက်ပဲစစ်ဖြစ်ဖြစ်လုံးဝပြေးလို့မရဘူးအပြေးကုန်လည်းမပြေးဘူးသူကအဲ့ချန်မှာပဲနေရတယ်
ရွှေကုတ်ကကြားဖြန့်ကုမ္ပဏီတွေမှာအွန်လိုင်းကနေငွေလိမ်လည်ဖို့ဆွေးခိုင်းခံရသူကိုမောင်မောင်ကိုမယ့်ရင်နိုင်ငံတွေ့ဆုံမေးမြန်းပြီးတော့မြန်မာဒီမိုကရေစီရဲ့ဆွေးနွေးကအစီအစဉ်ပြည့်နဲ့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာ
View American တန်ရဲ့ရုပ်တံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်တော်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုအစီအစဉ်တွေကိုလိုင်းဒိုမီတာထုတ်လွှင့်မှုအပြင်ဂျိုဒူရုပ်တံလိုင်းနဲ့ကျွန်တော်တို့ View မြန်မာပိုင်းအင်တာနက်ဆိုင်မှာနောက်တော့လူမှုကွန်ရက်ဆိုင်မှာတွေဖြစ်တဲ့ YouTube နဲ့ Facebook ဆိုင်မှာတွေမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ဖိုင်တိုမီတာနဲ့ဖမ်းယူနားဆင်ခြင်းနဲ့သရရှင်တွေအနေနဲ့တော့ VOA Radio ညပိုင်းအစီအစဉ်ကို Radio နဲ့ဖမ်းယူနားဆင်နိုင်ပါတယ်။နေ့စဉ် VOA မြန်မာညချမ်း Radio အစီအစဉ်ကိုည9:00နာရီကနေ10:00နာရီအထိဖိုင်တိုမီတာ32 kHz 9303ညနဲ့9383ညဖိုင်တိုမီတာ51 kHz 9885တို့အပြင်စနစ်တနင်္ဂနွေတွေမှာထပ်တိုးလိုင်းလံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။ဒီ season ကိုပြန်နားထောင်မယ်ဆိုရင်ည10:00နာရီကနေ17:00နာရီအထိခုနပြောသွားတဲ့မီတာလှိုင်းအားလုံးကနေပြန်ပြီးတော့ဖမ်းယူနားဆင်နိုင်ပါတယ်။ VOE မနက်ခင်း Radio season အပါအဝင်မနက်ည Radio ထုတ်လွှင့်ချက်တွေနဲ့ည9:00နာရီရုပ်သံ season တွေကိုတော့လူလူမိတ်ဆွေရုပ်သံ line နဲ့ online ပေါ်မှာ24နာရီနားဆင်ကြည့်ရှုနိုင်ပါတယ်။ VOE American အသံရုပ်သံ season တွေကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါ။ ယုံကြည်စိတ်ချရတဲ့သတင်းတွေကို view ကတင်ဆက်ပေးနေပါရခင်ဗျာ
view American တန်ကနေ2025ခုနှစ် January 19ရက်တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိ line တို့ meter 1925 30နဲ့လိုင်းလမ်းမီတာ190တို့ကနေဆက်ပြီးတော့အတန်လွင့်ပေးနေပါတယ်။အခုတော့ကမ္ဘာမြေမမီဒီယာမြင်ကွင်းကဏ္ဍကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်။အမျိုးသားညီညွတ်ရေးအစိုးရ NUG ပြန်လည်ဖွဲ့စည်းတင်တယ်ဆိုတဲ့ဝေဖန်ချက်တွေမြင့်တက်လာချိန်မှာပဲ NUG ဝန်ကြီးချုပ်မန်ဝင်းခိုင်တန်းကတော်လိုင်းအောင်မြင်ဖို့အတွက်လိုအပ်တဲ့အပြောင်းလဲတွေကိုရဲရဲဝံ့ဝံ့ဆောင်ရွက်သွားမယ်လို့2025နှစ်သစ်ကုမင်ကုန်းမှာထည့်သွင်းပြောကြားခဲ့တာတွေ့ရပါတယ်။ယာယီသမရဒူဝါလရှိလကလည်းနိုင်ငံသားတိုင်းပြည်တွေမှာရောက်နေတဲ့ NUG ဝင်ကြီးတွေပြည်တွင်းပြန်လာကြပြီးတော့မြေပြင်မှာလက်တွေ့ကျကျတိုက်ပွဲဝင်ဖို့ပြောကြားခဲ့တာလည်းတွေ့ရပါတယ်။လက်ရှိအချိန်မှာ NUG ပြန်လည်ဖွဲ့စည်းဖို့လိုသလား၊ဘယ်လိုပြန်လည်ဖွဲ့စည်းသင့်ပါသလဲ။ NUG ရဲ့အားနည်းချက်တွေကရောဘယ်ရာတွေပါလဲ။ NUG ရဲ့အားသာချက်တွေကရောဘယ်လိုအချက်တွေလဲဆိုတာကိုကမ္ဘာမြေမမီဒီယာမြင်ကွင်းကဏ္ဍမှာစောင်းပါရှင်ပြည်သွင်းနိုင်ကဆွေးနွေးတင်ပြထားပါတယ်ခင်ဗျာ။
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြေမမီဒီယာမြင်ကွင်းကန္တာကနေ NUG ပြန်လည်ဖွဲ့စည်းဖို့လိုအပ်သလား NUG ရဲ့အနာဂတ်ကိုဘယ်သူတွေကအဆုံးပြတ်ပေးမှလဲဆိုတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွင်းနိုင်ပါ2025ခုနှစ်မှာတော်လိုင်းရေးအောင်မြင်ဖို့အတွက်လိုအပ်တဲ့အပြောင်းလဲတွေကိုတွန်းဆုတ်နေမှာမဟုတ်ပဲရဲရဲဝံ့ဝံ့ဆောင်ရွက်သွားမှာဖြစ်တယ်ဆိုတဲ့အကြောင်းကိုလည်းအလေးအနက်ထားပြောကြားလိုပါတယ်အခုလိုပြောကြားခဲ့တာကတော့အမျိုးသားညီညွတ်ရေးအစိုးရ NUG ဝန်ကြီးချုပ်မန်ဝင်းခိုင်တန်းပဲဖြစ်ပါတယ်။ဇန်နဝါရီလ1ရက်နေ့ကပြောကြားခဲ့တဲ့နှစ်သစ်ကူမိန်ကုန်းမှာထည့်သွင်းပြောကြားသွားခဲ့တာပါ။တော်လိုင်းရေးကာလ၄နှစ်နီးပါးရှိလာချိန် NUG ပြုပြင်ပြောင်းလဲရေးနဲ့ပတ်သက်ပြီးဝေဖန်မှုတွေမြင့်မားလာချိန်မှာ NUG ဝန်ကြီးချုပ်မန်ဝင်းခိုင်တန်းရဲ့ပြောကြားချက်ထွက်ပေါ်လာတာဖြစ်ပါတယ်။နှစ်သစ်ကူမိန်ကုန်းမှာပဲမန်ဝင်းခိုင်တန်းက NUG အစိုးရအနေနဲ့တော်လိုင်းရေးအတွက်ပုံမကောင်းမှထိရောက်တဲ့စုဖွဲ့လှုပ်ဆောင်မှုတွေကိုပြုပြင်ပြောင်းလဲဆောင်ရွက်သွားမှာဖြစ်တယ်လို့ဥဆောင်မှုလိုအပ်ချက်ကြောင့်ဖြစ်ပေါ်လာတဲ့အုပ်ချုပ်ရေးဆိုင်ရာစီရေးဆိုင်ရာအားအနေချက်တွေကိုလည်းစ조사ပြင်ဆင်သွားဖို့အသင့်ဖြစ်နေတယ်လို့လည်းထည့်သွင်းပြောကြားခဲ့တာတွေ့ရပါတယ်။လာလူပါပဲ။ NUG ယာယီသမရဒူဝါလာရှိလာကလည်း NUG အစိုးရဟာအဝေးရောက်အစိုးရဖြစ်လို့မရပါဘူး။မြေပြင်မှာလက်တွေ့ကြကြအင်အားတည်ဆောက်ရမှာဖြစ်တယ်။အစိုးရအဖွဲ့ဝင်အားလုံးအင်အားတွေကိုပြည်တွင်းမှာလာစုကြဖို့လက်တွေ့ကြကြလုံလထုတ်စီကျင်ပါတယ်လို့2024နိုဝင်ဘာ26ရက်နေ့ကအစိုးရအဖွဲ့အစည်းအဝေးမှာနိုင်ငံခြားရောက်နေတဲ့အစိုးရအဖွဲ့ဝင်တွေပြည်တွင်းပြန်လာကြဖို့ပြောကြားခဲ့ပါတယ်။အမျိုးသားညီညွတ်ရေးအစိုးရ NUG ကိုအဓိကထားဝေဖန်ကြတာကတော့ဝန်ကြီးဌာနတွေဖောင်းပွားနေပြီးနေပြည်တော်မှာထိုင်တဲ့ပုံမှန်အစိုးရတရားလူဖြစ်နေတာစီရေးအရာတိုက်ခိုက်သိမ်းပိုက်စိုးမိုးထားတဲ့နယ်မြေဒေသတွေမှာအုတ်ချုပ်ရည်ကိုပြည်ပြင်ထိရောက်အောင်မဆောင်ရွက်နိုင်တာအထူးသဖြင့်အုတ်ချုပ်ရည်တာဝန်ယူရတဲ့ပြည်ထရေးဝန်ကြီးဌာနတာဝန်ရှိသူတွေမြေပြင်မဆင်းကြတာ NUG ဝန်ကြီးတချို့နိုင်ငံခြားတိုင်းပြည်တွေမှာရောက်ရှိနေထိုင်နေကြတာ NUG အနေနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့နိုင်ငံရေးသဘောတူညီချက်ရရှိအောင်မဆောင်ရွက်နိုင်သေးတာတွေအပေါ်မှာအများဆုံးဝေဖန်ထောက်ပြကြတာတွေ့ရပါတယ် NUG အပေါ်အပြုသဘောဝေဖန်ရေးသားထားတဲ့ဆောင်းပါးတစ်ပုဒ်ကိုအေယာဝတီသတင်းဌာနကဇန်နဝါရီ17ရက်နေ့ကဖော်ပြခဲ့တာတွေ့ရပါတယ်။ဗညာအောင်ရေးသားတဲ့2024ခုနှစ်အမျိုးသားညီညွတ်ရေးအစိုးရအပေါ်သုံးသပ်ချက်ဆောင်းပါးဖြစ်ပါတယ်။ဆောင်းပါးမှာ NUG ကိုအမျိုးသားညီညွတ်ရေးအစိုးရပုံစံပုံဖော်ထားတော်လဲလက်တွေ့တွင်အစိုးရတရဆိုသည့်တဲ့ပြည်မရှိနေဦးအင်အားစုများ PDF များကိုခေါင်းဆောင်သည့်အဖွဲ့အစည်းတရအခြားတိုင်းသားလက်နက်ကိုင်အဖွဲ့အစည်းများနှင့်နိုင်ငံရေးအရနားလည်မှုတည်ဆောက်ပြီးစီရေးအရပူးပေါင်းဆောင်ရွက်နိုင်ရန်ကြိုးစားနေသည့်အဖွဲ့အစည်းဖြစ်၏လို့ဆောင်းပါးချင်းက NUG ကိုအဓိပ္ပာယ်ဖွင့်ဆိုထားပါတယ်။ဆောင်းပါးမှာ PDF တွေလက်နက်တပ်ဆင်နိုင်စွာ PDF တွေအချိန်တိုအတွင်းမှာတိုက်ခိုက်နိုင်စွာတိုးတက်လာတာ၊ကာကွယ်ရေးဝန်ကြီးဌာနကတာဝန်ရှိသူတွေမြေပြင်မှာတွေ့ရတာ၊လေးနှစ်ကာလရောက်လာပြီမဲ့ NUG ဘန်ဒါရေးဌာနရဲ့ဘန်ဒါငွေရှာဖွေနိုင်စွာကျဆင်းမသွားတာနိုင်ငံခြားရေးဌာနရဲ့တန်တမာရေးလှုပ်ရှားမှုနဲ့ကုလသမဂ္ဂမှာတန်အမတ်နေရာဆက်လက်ရရှိအောင်ထိန်းထားနိုင်တာတွေကို NUG ရဲ့အားသာချက်တွေအဖြစ်အသိမပြုဖော်ပြထားတာတွေ့ရပါတယ် NUG ပြုပြင်တဲ့အချက်၃ချက်ကိုလည်းထောက်ပြထားပါတယ်ပထမအချက်ကတော့ NUG ဖွဲ့စည်းပုံကဖောင်းပွားနေပြီးစစ်ကာလနဲ့တိုက်ညီတဲ့ကြစ်လက်တဲ့ပုံစံနဲ့ပြန်လည်ဖွဲ့စည်းရန်ဒုတိယအချက်ကအမျိုးသားညီညွတ်ရေးအစိုးရဆိုပြီးမယ်တိုင်းရင်းသားဒေသတွေအပေါ်အုပ်ချုပ်ရေးတက်ရောက်မှုမရှိတာဒီပြဿနာကို NUG အနေနဲ့ချက်ချင်းဖြေရှင်းနိုင်မှာမဟုတ်ပေမဲ့ရေရှည်မှာဘယ်လိုလုပ်မလဲစဉ်းစားထားရနဲ့တတိယအချက်ကတော့လက်ရှိ NUG နေရာမှာတိုင်းရင်းသားတပ်ဖွဲ့တွေကိုကိုစားပြုသူများပါဝင်တဲ့အဖွဲ့အစည်းနဲ့အစားထိုးရေးတို့ဖြစ်ပါတယ်တတိယအချက်နဲ့ပတ်သက်ပြီးဆောင်းပါးရှင်က NUG အစိုးရတာဝန်ရှိသူတူကအသွင်ကူးပြောင်းရေးကာလအမျိုးသားညီညွတ်ရေးအစိုးရ Transitional National Unity Government TNUG ဖွဲ့စည်းဆောင်ရွက်မည်ဟုပြောဆိုသည်ကိုတွေ့ရ၏မည်သို့ပင်ဖြစ်စေလက်တွေ့အလုပ်ဖြစ်သည့်ပုံစံဖြစ်ရန်လိုဤလို့မှတ်ချက်ပေးရေးသားထားပါသည်ဘယ်ဖွဲ့စည်းဘယ်အသင်းဖွဲ့မဆို Review and Reform ပြန်လည်ဆန်းစစ်သုံးသပ်ဖို့နဲ့ပြန်လည်ပြုပြင်ဖွဲ့စည်းဖို့လိုအပ်မှာဖြစ်ပါတယ်အခုလို NUG တက်တန်း၄နှစ်နီးပါးရှိလာချိန်မှာတော်လန်ရေးအောင်မြင်ဖို့အတွက်လိုအပ်တဲ့အပြောင်းလဲတွေကိုရဲရဲဝံ့ဝံ့ဆောင်ရွက်မယ်ဆိုတဲ့ NUG ဝန်ကြီးချုပ်မန်ဝင်းခိုင်တန်းနဲ့နိုင်ငံတကာတိုင်းပြည်တွေရောက်နေတဲ့ NUG ဝန်ကြီးတွေပြည်တွင်းပြန်လာပြီးမြေပြင်မှာလက်တွေ့ကျကျတိုက်ပွဲဝင်ဖို့ပြောကြားခဲ့တဲ့ NUG ယာယီသမရဒူဝါလာရှိလာတို့ရဲ့ပြောကြားချက်တွေကိုစောင့်ကြည့်လေ့လာသူတွေကကြိုဆိုကြတာတွေ့ရပါတယ် NUG ရဲ့တချို့ဝန်ကြီးဌာနတွေပေါင်းမယ်တချို့ဝန်ကြီးဌာနတွေဖျက်သိမ်းမယ်လူအခွင့်ရေးဝန်ကြီးဌာနကိုဖျက်သိမ်းပြီးလူအခွင့်ရေးကော်မရှင်အဖြစ်ပြန်လည်ဖွဲ့စည်းမယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေတာတွေ့ရပါတယ်အခုချိန်မှာ NUG ပြုပြင်ပြောင်းလဲမယ်ပြန်လည်ဖွဲ့စည်းမယ်ဆိုတာကောင်းပါတယ်တော်လိုင်းရေးမှာတိုင်မင်ကအရေးကြီးပါတယ်အချိန်ကြိုက်ဖြစ်ဖို့လိုပါတယ်အခုချိန်မှာပြည်တွင်းအင်အားစုတချို့ကလူမှုနာနေပြီဆိုတာရှေ့တန်းတင်ပြီးစစ်ပွဲတွေရောက်တဲ့နေရာမှာရက်ရည်နဲ့တွေ့ဆုံဆွေးနွေးရေးလိုင်းတင်လာကြတာရှိပါတယ်ဒါဟာတော်လိုင်းရေးအတွက်အန္တရာယ်ကြီးပါတယ် NUG အနေနဲ့နိုင်ငံရေးအရာတေချာတုံ့ပြန်နိုင်ဖို့လိုပါတယ်။မဟုတ်ရင်2010ကာလပြန်ရောက်2008ဖွဲ့စည်းပုံအောက်မှာနိုင်ငံရေးတန်တရာလဲနေနိုင်ပါတယ်။တွေ့ဆုံဆွေးနွေးရေးတွေလုပ်ခဲ့ပြီးပြီလေ။အကြမ်းမဖက်တဲ့နီလာ non violence နီးတွေလည်းကျင့်သုံးခဲ့ပြီးပြီလေ။ရွေးကောက်ပွဲတွေလည်းအကြိမ်ကြိမ်ဖြတ်ခဲ့ပြီးပြီ။ဘာလို့လက်နက်ကင်တော်လိုင်းကြီးပေါ်လာရတာလဲ။အဖြေကရှင်းပါတယ်။စစ်တပ်ကြောင့်ပါပဲ။မြန်မာစစ်တပ်ဟာတွေ့ဆုံဆွေးနွေးလို့ရတဲ့အစားတွေကလားစဉ်းစားဖို့လိုပါတယ်လူမှုနာနေပြီတိုင်းပြည်နာနေပြီဆိုရင်တော်လိုင်းရေးမြန်မြန်အောင်အောင်လုပ်ဖို့လိုပါတယ်အဲ့ဒီအတွက် NUG ပါလုပ်မလဲအဲ့ဒါကအရေးကြီးပါတယ်လို့နိုင်ငံရေးစောင့်ကြည့်လေ့လာသူတူကဆိုပါတယ် NUG ကိုဘယ်လိုအချိန်မှာဘယ်လိုပုံစံနဲ့ပြန်လည်ဖွဲ့စည်းမလဲဆိုတာကတော့စောင့်ကြည့်ကြရမှာပါအေယာဝတီဆောင်းပါးရှင်ဗညာအောင်ကတော့ NUG ၏အနာဂတ်သည်ဝေဖန်ပြစ်တင်ရှုတ်ချနေသူများပေါ်တွင်မူတည်ခြင်းမရှိပါ NUG အခိုင်အမာလှုပ်ဆောင်မှုများကသာ NUG အကောင်အဆိုးနှင့် NUG အနာဂတ်ကိုဆုံးဖြတ်ပေးပါလိမ့်မည်လို့မှတ်ချက်ပြုရေးသားထားပါတယ်ခင်ဗျာ
ကမ္ဘာမြေမမီဒီယာမြင်ကွင်းကဏ္ဍကိုစောင်းပါရှင်ဖြည့်သွင်းနိုင်ငံတင်ဆက်ပေးခဲ့တာဖြစ်ပါတယ်။မကြာခင်မှာတော့မြန်မာပြည်မှာပေးစာကဏ္ဍကိုတင်ဆက်ပေးသွားဖို့ရှိပါတယ်။ဒီမတိုင်ခင်တော့အရင်ဆုံးမြင်ကွင်းကျမစုများအစီအစဉ်ကိုထုတ်လွှင့်ပေးမှာပါ။မြန်မာလူမှုစီးပွားရေးအခြေအနေတွေတည်နိုင်ဖို့နိုင်ငံရဲ့မြို့နယ်၃ဘုံတစ်ဘုံဖြစ်တဲ့မြို့နယ်၁၁၀မှာ ISP မြန်မာရဲ့သုတေသနကွန်ရက်ကလေးလာနေပါတယ်။2024ခုနှစ်မတ်လကနေဒီဇင်ဘာလအထိဆယ်လတာကာလအတွင်းမှာလျှက်စစ်မီပြတ်တောက်မှုကပြည်သူတွေအတွက်အဓိကအခက်အခဲဖြစ်ခဲ့ပါတယ်။ဒီအကြောင်းအရာကိုအခုတစ်ပတ်မြင်ကွင်းကျမစုမှအချက်လက်အခြေပြုပြီးတော့ဖော်ပြပေးထားပါတယ်ခင်ဗျာ
ဆယ်လတာအတွင်းကောက်ယူရရှိခဲ့တဲ့အချက်အလက်တွေအရပြည့်စစ်မီပြတ်တဲ့ဒုက္ခကပြည်သူတွေအတွက်အကြီးမားဆုံးဖြစ်နေပါတယ်။ဒါဟာပြီးခဲ့တဲ့နှစ်မတ်လကနေဒီဇင်ဘာလအတွင်းနိုင်ငံတော်ဝန်မြို့နယ်၁၁၀မှာလေ့လာခဲ့မှုပါ။ပြည့်စစ်မီပြတ်တာဟာနိုင်စဉ်ရင်ဆိုင်ရတဲ့အဆိုးဆုံးအခက်အခဲဖြစ်ခဲ့တာကိုတွေ့ရပါတယ်။ စိတ်မလုံခြုံတာကဒုတိယအဆိုးဆုံးအခက်အခဲပါလမ်းပန်းဆက်သွယ်ရေးခက်ခဲတာကတတိယဖြစ်ပါတယ်အတင်းအကျပ်ငွေကြေးတောင်းခံတာနဲ့အင်တာနက်ပြတ်တာတွေကလည်းကြီးမားတဲ့နေ့စဉ်ဒုက္ခတွေပါစစ်တမ်းပါမြို့နယ်တွေရဲ့90ရာခိုင်နှုန်းကတရက်စင်မီပြတ်တာကိုဆိုးဆိုးရွားရွားရင်ဆိုင်ခဲ့ရတာပါမြို့နယ်130မှာ100နဲ့အထက်ကစစ်တမ်းကာလ10လလုံးတရက်စင်မီပြတ်တာကိုခံခဲ့ရပါတယ်မိုးရာသီမှာတော့တရက်စင်မီပြတ်တာတွေကရော့မသွားခဲ့ပါဘူးစိတ်မလုံခြုံမှုကိုခံစားခဲ့ရတာကပြန်မြ95မြို့နယ်နဲ့အထက်ရှိပါတယ်လမ်းပန်းဆက်သွယ်ရေးခက်ခဲမှုတွေရှိနေတာက85မြို့နယ်နဲ့အထက်ပါအခု2025ခုနှစ်အစမှာပဲလျှက်စစ်ဓာတ်အားမလုံလောက်ဘူးဆိုပြီးစစ်ကောင်စီဟာလျှက်စစ်မီးပေးချိန်တွေကိုထပ်လျှော့လိုက်ပြန်ပါတယ်အခုလိုညော့လာတာကဓာတ်အားလိုင်းတွေဖျက်ဆီးခံရတာတဘာဝထံွေနည်းလာတာနဲ့ရာကီမုန်တိုင်းတွေကြောင့်လို့ဆိုပါတယ်ရန်ကုန်မှာတရက်မှာ၈နာရီပဲရက်စစ်မီးပေးနိုင်တော့တာပါမန္တလေးမှာတော့တရက်ကို၆နာရီပဲပေးနိုင်ပါတယ်ဒါပေမဲ့သတ်မှတ်ချင်းအတိုင်းမီးမလာတာမျိုးတွေလည်းရှိနေပါတယ်ကျန်တဲ့ဒေသတွေမှာဆိုရင်တော့ရန်ကုန်နဲ့မန္တလေးထက်ကိုလျှက်စစ်မီး300မှုပိုနေပါတယ်နေပြည်တော်မှာတော့တရက်ကို16နာရီလောက်လျှက်စစ်မီး3နိုင်နေပါတယ
် ASB မြန်မာရဲ့မြင်ကွင်းချက်မှတ်စုများအစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ရတာဖြစ်ပါတယ် VOA ကနေတနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည10နာရီထိဆက်ပြီးတော့အသံလွှင့်ပေးနေပါတယ်အခုတော့မြန်မာပြည်မှာပေးစာကဏ္ဍကိုတင်ဆက်ပေးမှာဖြစ်ပါတယ်မြန်မာမိုင်းဧတလာကျော်ကတင်ဆက်ပေးထားပါတယ်ခင်ဗျာ
ဒီနေ့ကင်းရှင်းပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှင်များရှင်VOA ကိုရေးလာတဲ့သွားရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သွားရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။အခုအရင်ဦးဆုံးသွားရရှင်တွေရဲ့မှတ်ချက်တူလေးတွေနဲ့စာချင်ပါတယ်။ဘင်္ဂလားနှစ်သက်ကာလမှာဗီဒီယိုအဖွဲ့သားတွေအားလုံးပျော်ရွှင်ချမ်းမြေ့ကြပါစေ။လွန်ခဲ့တဲ့အနှစ်90ကျော်ရေဒီယိုခေတ်ကတည်းကနားတော်တာဆင်လာခဲ့တာအခုလိုမျက်စိနဲ့ပါမြင်ရမယ်လို့အိမ်မက်တောင်မမက်ခဲ့ပါဘူး။အသက်ရှင်ကျန်းမာသည့်အထိအားပေးနေမှာပါဗီဒီယိုလို့တော်ရရှင်တယောက်ရေးလာပါတယ်။အထူးကျေးဇူးတင်ပါတယ်နော်။မင်္ဂလာပါဗီဒီယိုဗီဒီယိုကထုံးနေတဲ့တပတ်စာအစီအစဉ်တွေကိုနားထောင်ရတာနိုင်ငံရေးဗဟုသုတတွေလည်းတိုးလာသလိုကမ္ဘာပေါ်ကအကြောင်းတွေကိုပြည်ရင်းကအကြောင်းတွေကိုလည်းသိရကျန်းမာရေးနဲ့ပတ်သက်တဲ့ဗဟုသုတတွေလည်းရတော့ဗီဒီယိုကိုကျေးဇူးတင်လျက်ပါဗျာဗီဒီယိုဝိုင်းတော်သူဝိုင်းတော်သားများလည်းဘေးကင်းကျန်းမာကြပါစေအစဉ်အားပေးလျက်ပါလို့ကိုမိုးစောရေးလာပါတယ်ရှင်ဟုတ်ကဲ့အထူးကျေးဇူးတင်ပါတယ်တော့ကိုမိုးစောရေးဘေးကင်းကျန်းမာပါစေလို့ပြန်ပြီးတော့ဆုတောင်းပေးချင်ပါတယ်ရှင်ဘာလို့ view American တဲ့ရုံးချုပ်တီရှိရဲ့ American ပြည်အောင်စု Washington မြို့တော်မှာတော့ခုဟိုတယ်လောကပဲနှင်းနေလဲကြ။နောက်ပြီးတော့ဒီနေ့တင်းငွေတွေနေလဲနှင်းတော်တော်လေးကြမယ်လို့ပြောထားတယ်လို့မျိုးရာသီဥရုကခုတလောအေးလုံးအားကြီးတဲ့အတွက်ကြောင့်မို့ကြထားတဲ့နှင်းနေလဲအေးပြန်မပြောနိုင်။ပိုတိုမက်မြစ်ကြီးလဲခဲသွားတဲ့အထိချဲအေးနေရပါတယ်နော်။ဒီမှာတော်ရရှင်တယောက်ကိုမျိုးဆိုရတော်ရရှင်မှာသူကအရန်အေးတယ်ကျမ်းမာရေးခရူးဆိုင်စားပါတဲ့။ဒီမှာလဲအရန်အေးတယ်တဲ့ဟုတ်ကဲ့ပမာနိုင်ငံမှာအရန်အေးတယ်လို့ပြောနေပါတယ်။ဟုတ်ပါတယ်။ထိုင်းနိုင်ငံချင်းမိုင်မှာရောက်နေတဲ့မြန်မာတော်ရရှင်တွေကလည်းအိမ်မှာတော်တော်လေးအေးနေတယ်လို့ပြောနေပါတယ်နော်။နောက်ထပ်တော်ရရှင်တွေကလည်းတော်တော်အေးမှာပဲတဲ့ကျမတို့ရဲ့အစီအစဉ်တင်ဆက်ပေးတဲ့ဓာတ်ပုံတွေကိုကြည့်ပြီးတော့ပြောလာတာပါ။မြင်ရတဲ့ရှုခင်းတွေကတော့ပကြီကားတစ်ချက်လို့လှပပါတယ်။ဟုတ်ကဲ့ပါ။ပကြီကားလို့လှတာမှန်ပါတယ်နော်။အထူးသဖြင့်ခုလိုမျိုးဆက်ပြီးတော့ဟိုအပူချိန်ကရေခဲမှန်အောက်ကနေပြီးတော့မတက်ဘူးဆိုတဲ့အခြေအနေမျိုးမှာဆိုရင်ကြာထားတဲ့နှင်းတွေကဒီလိုဖြူလောလောနဲ့အကုန်လုံး တဝင်းကြီးတစ်ခုလောက်လှနေတာဖြစ်ပါတယ်တချို့ရေခဲတွေကတော့ဆိုးဆွတ်တက်ပြီးတော့ဆိုးထိုင်းသာများတယ်ရာသီဥတုအေးအေးချိန်ကလည်းအဲ့လောက်ထိအေးမနေဘူးဆိုရင်တော့ရေခဲတွေအေးပြောပြီးတော့ဒီရွှွင့်ရေတွေနဲ့ရောပြီးတော့ရေခဲအမဲရောင်တွေဖြစ်ပြီးတော့တော်တော်လေးကြည်ရဆိုပါရဲ့နော်အခုဆက်ပြောခုနကတော့ပြောခဲ့သလိုပဲနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်ကိုရေးလာတဲ့သရရှင်တွေရဲ့စာတွေကိုဖော်ပြပေးကြပါတယ်ရှင်အမေရိကန်ရွေးကောက်ခံသမ္မတထရမ့်ကအကြိုကာလပဲရှိသေးတယ်တဲ့ပြောစကားတွေကရန်စကားတွေပဲပြဿနာရှာမဲ့စကားတွေပဲပြောနေတာ2025မှာကဘာကြီးကအေဂျင့်မယ်လို့မထင်ပါဘူး VOE အမေရိကန်တွေတော့လူရွေးမှပဲထင်ပါရဲ့တဲ့ဒါသရရှင်တယောက်ရေးလာတာပါပြီးခဲ့တဲ့တစ်ပတ်တုန်းကတော့သရရှင်ရေးလာတဲ့အထက်မှာအခုဇန်နဝါရီလ20ရက်နေ့မှာကျန်းသစ္စာကျင်းဆိုတဲ့သမ္မတဒေါ်နယ်ထရမ့်ပြန်လဲရွေးကောက်ခံရတာနဲ့ပတ်သက်ပြီးတော့အထူးဝမ်းမြောက်ပါကြောင်းအထူးကြိုဆိုပါကြောင်းရေးလာတာဖြစ်ပါတယ်။ခုနကတော့ပဲသောရရှင်တယောက်ဒီနှစ်ချမ်းပါတယ်ဆိုတော့ရေးလာတာပါနော်။အခုလဲသောရရှင်နောက်ထပ်သောရရှင်ချက်ချင်းမြတ်တာဆိုတဲ့အကောင်းဆုံးနဲ့ရေးလာတဲ့သောရရှင်ကလည်းချမ်းလွန်းလွန်း6လောက်တောင်မဆက်နိုင်ဘူးလို့ရေးလာပါတယ်
။ VOA ရေဒီတရက်နဲ့အတွင်းတိတိသာသာအေးလာပါတယ်။ချမ်းလို့ကွေးတာ6လောက်တောင်မဆက်နိုင်ပါဘူး။ဒါမှဒုဆောင်ကွာဒါမှတို့ဒီဇင်ဘာကွာလို့တွေးမိပါတယ်ကျွန်တော်ကဥရယာဒီရဲ့အထင်ကရလတွေကိုချစ်တယ်လို့ကျွန်တော်တို့မြန်မာနိုင်ငံအတွင်းမှာနေထိုင်ကြတဲ့တိုင်းသားအနွယ်မဟုတ်တဲ့မျိုးနွယ်စုများကိုလည်းချစ်ပါတယ်ကိုမွေးဖွားကြည်ပြင်းခဲ့တဲ့ရေမြေကိုကိုတန်ရောစဉ်ရှိကြမှာပဲနောက်ဖက်ဒရယ်ပြည်ထောင်စုအစ်မနိုင်ငံသားတွေအချင်းချင်းချစ်ခင်ကြလိမ့်မယ်စီလုံးကြလိမ့်မယ်လို့ပြောနိုင်တယ်တော်လန်ရေးကလည်းသူ့အဆင့်နဲ့သူစနစ်တကျတိုးတက်ဖြစ်ထွန်းလာပြီးပန်းတိုင်ရောက်တော့မှာပါလုံမြောက်နယ်မြေတစ်ခုဖြစ်လာရင်တော်လန်ရေးအဖွဲ့တွေရဲ့နှလုံးရည်ကိုပြရမယ့်အချိန်ရောက်လာပါပြီ။အုတ်ချိုရေးကာလအတွင်းမှာကောင်းမွန်မြတ်တပြီးဘဲမလိုက်တဲ့အုတ်ချိုရေးရှိဖို့စိုက်ပျိုးမွေးမြူရေးနဲ့နေဆက်စည်းပွားရေးကိုအားပေးဖို့မြတ်တဆန္ဒတဲ့တရားရေးစနစ်ရှိဖို့မတူကွဲပြားမှုတွေကိုကိုယ့်အဖွဲ့အစည်းရဲ့အင်အားအဖြစ်တည်ဆောက်ဖို့အလုံးဟာတန်းတူညီတူရှိတဲ့နိုင်ငံသားတွေပဲဖြစ်တယ်လို့ခံယူဖို့လိုပါတယ်။ကောင်းတဲ့စေတနာနဲ့စီလုံးညီညွတ်မှုအတွက်အကြံပြုတာပဲဖြစ်ပါတယ်ခင်ဗျာကျွန်တော်တယောက်တည်းရဲ့ထင်မြင်ချက်မျှတာပါ
ဒါကတော့ဒီသရရှင်ကိုပိုင်နိုင်ငံရေးအမြင်ကိုဖော်ပြပေးလိုက်တာဖြစ်ပါတယ်အခုလိုမျိုးကိုပိုင်ထင်မြင်ယူဆချက်ကိုလွတ်လွတ်လပ်လပ်လုပ်ခွေရအဖြစ်ထုတ်ဖော်ပြောခြင်းနဲ့ဆိုတော့ကျမတို့ view တွေကိုစာရေးပြီးတော့အများသိအောင်ဝေမျှလို့ရပါတယ်နော်ဆက်ပြီးတော့မြန်မာနိုင်ငံမှာကြုံတွေ့နေရတဲ့ပြဿနာတရက်တင်ပြခြင်းပါတယ်ဆိုတော့ရင်ဖွင့်လာတဲ့သောရရှင်ရဲ့အစာကိုဖော်ပြပေးခြင်းပါတယ်အမည်မဖော်လိုပါခင်ဗျာလို့အစချီပြီးတော့ဒီသောရရှင်ကမြန်မာနိုင်ငံမှာရင်ဆိုင်ကြုံတွေ့နေရတဲ့အခက်အခဲတွေဖိနှိပ်မှုတွေကလည်းရုံထွက်နိုင်မှုတွေပညာရေးလမ်းကြောင်းကကျိုးပန်းနေကြရတဲ့အထက်မှာအခက်အခဲကြုံနေရလို့မြန်မာပြည်သူတွေကိုကူညီပေးဖို့မေတ္တာရပ်ခံပါတယ်လို့ရေးလာခဲ့ပါတယ
်မင်္ဂလာပါမြန်မာနိုင်ငံကမိဘတွေနဲ့လူငယ်တွေကြုံတွေ့နေရတဲ့ပညာရေးဆိုင်ရာပြဿနာတစ်ခုကိုတင်ပြခြင်းပါတယ်မြန်မာနိုင်ငံမှာအနာဂတ်မသေးကြတာနဲ့စစ်မှုထမ်းဥပဒေအပါအဝင်အခက်အခဲတွေအများကြီးရှိတာကြောင့်ပြည်ပနိုင်ငံတွေကိုသွားရောက်ပညာသင်ကြားနိုင်ဖို့ကြိုးစားနေကြသူတွေအများကြီးပါငွေကြေးတတ်နိုင်သူတွေလည်းပါသလိုပညာသင်စုရအောင်ကြိုးစားပြီးနီးလန်းရှာဖွေနေကြသူတွေလည်းအများကြီးရှိကြပါတယ်နိုင်ငံတကာတွေမှာပညာသင်နိုင်ဖို့ဝင်ခွင့်ရနိုင်ဖို့အတွက် IELTS GCSEGED စတဲ့လိုအပ်တဲ့သင်ကြားသင်ယူမှုတွေနဲ့စာမွေးပွဲတွေဝင်ရောက်ဖြည့်ဆို့ကြပါတယ်အခုလက်ရှိမှာငွေကြေးကုန်ကြမှုတက်တာတာအချိန်ကုန်တက်တာတာတွေကြောင့်အမေရိကန်ပညာရေးအစီအစဉ်တစ်ခုဖြစ်တဲ့ GED ကိုဖြည့်ဆို့သူပိုများတာတွေ့ရပါတယ်မြန်မာအကြောင်းသားတွေအများအပြားဖြည့်ဆို့ကြသလိုအမှတ်ကောင်းကောင်းနဲ့အောင်မြင်သူတွေလည်းများလာပါတယ်ပြီးခဲ့တဲ့2023ခုနှစ်လယ်ပိုင်းကစပြီးတော့GED ဖြည့်ဆို့ကြသူတွေမှာပြဿနာလေးတွေရှိလာတာခဏထိပါပဲတက်မှတ်အတီးပြုတ်ထားတဲ့စာဖြေဌာန exam center တွေမှာဖြေဆိုကြတာဖြစ်ပေမဲ့ရလာတဲ့အမှတ်တွေကိုအတိအမှတ်မပြုတ်တာပယ်ဖျက်ခံရတာအမှတ်တွေရှော့ချခံရတာလိုအပ်တဲ့အမှတ်စင်းတွေအချိန်မီမရတာတွေအပြင်တချို့ကလေးတွေမှာဆက်လက်ဖြေဆိုခွင့်မရတော့တာမျိုးတွေအများကြီးကြုံတွေ့နေကြပါတယ်သက်ဆိုင်ရာ GED ကအီးမေးလ်တွေကိုဆက်သွယ်စုံစမ်းပေမဲ့တိကျတဲ့အဖြေမရပဲအခက်ခဲရင်ဆိုင်နေရသူတွေအများကြီးရှိနေကြပါသေးတယ်။ဒါကြောင့်မြန်မာလူငယ်တွေရင်ဆိုင်နေရတဲ့အခက်ခဲကိုကူညီဖြေရှင်းပေးနိုင်ဖို့ VOA ကတစ်ဆင့်တင်ပြလိုက်ပါတယ်
။အမည်မဖော်လိုတဲ့သောရရှင်ဖြစ်ပါတယ်။ Takara doka senior jong junior and nyama, lunger yet trapa, pinya in a butter bureau, a care carry jong junior. That's a young up shin busy, you know, a colomio, a mia the young jail up separeno. GD someone at butter bureau, that you are now legree. To me, and her case I go so then jeep your patient being no. Along to it, Joe Shimmy, look Timmy Varishin. Thorashin a bizarre girl did a bad demand yet to marry. Along Bombo Gamo, simply near the Amyazo by sign, I must look down supervising. Tomorrow, viewing your mama, a young man, that's an every year season, ten semur in a better bureau. A jambay, we went in a bureau. Go right, twitch on the yard, sipjetry, nine a year, chinier in a better bureau. Go by Timmy, you sajati. Jim Puenzari, years in time, so no, tomorrow view go Sayi double pick Hawaii, no? Email on his Sayi Messrin, Bambi said viewing news.com. The Mabima Biz and Yasis in Supra, Yita Pipon Hamai. Facebook don't do it in Italy. View Bambi's news today. Viewing your mama and Facebook Samina go to Abro, Machetri Labro Jinadlo. Viewing your mama, Facebook Messenger Annie Brole, Sayi Pulu Yawaii. ตัวเราชนิดสิ่งก็ต้องเจอเจียมจุลามาริกุสามเหลี่ยมจูซุนิบาลิเช่นยามานั่งยืนนั่งยืนก็ง่ายตามไปปูหลานฟิวิมีมาวันตัวเราชนิดเวเวนเจียมเบซารีเจียมพุนซารีเนี่ยได้ทิ้งดาวน์หลานกูแต่ในวันนี้ยามวันเนี่ยแต่ในนั้นไม่ได้ไปเช่นนี้มา ยามาบีก้าเป็นสามยาสิ่งงานนี้ทั่วเรื่องเดือนเซปปีนี้ไปวิดีโอการ์ดในพายุน่าเสียนายเนี่ยพี่ยงเงินแต่จ้างงานนี้เปลี่ยนเลยทั่วเรื่องปีนี้ตัวฟิวเอ็มมาวันเฟซบุ๊กสามยานานี้ยูทูบสามยานารูการ์ดเปลี่ยนเลยทั่วเรื่องเจเน็ตเปลี่ยนเลยใจใหญ่น่าเสียนายมาเลยเรื่องทั่วไปก็เปลี่ยนสิ่งที่กูเฟซบุ๊กเนี่ยยูทูบออกมาเปลี่ยนเปลี่ยนน่าท้องนายตัวฟิวเอ็มอินเทอร์เน็ตสามยานานี้ฟงบอกว่าฟิวเอ็มแอปดีมาเลยตัวเปลี่
ကျမအေးတနာကြပါဗီဒီယိုကိုလည်းစာရေးကြပါအောင်နော်တို့ရရှင်နေအားလုံးဘေးအန္တရာယ်ကင်းရှင်းရှင်လန်းချမ်းမြေကြပါစေရှင
်မိုင်းမဘေးစာကနာကိုမအေးတနာကြောကတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုခါတော့ဒီနေ့အတွက်နောက်ဆုံးကြံရှိတဲ့အပတ်စဉ်ကနာဖြစ်တဲ့ထူးခြားဆန်းပြသတင်းများအစီအစဉ်ကိုတင်ဆက်ပေးမှာပါအိန္ဒိယနိုင်ငံမြောက်ပိုင်းမှာကျင်းပနေတဲ့မဟာကွန်မေလာဒီဘာသာရေးပွဲတော်တစ်ခုမှာလူသန်း30ကျော်ဟာမြစ်သုံးခုစုံတဲ့နေရာမှာရေဆင်းချိုးခဲ့ကြပါတယ်။ပါကစ္စတန်နိုင်ငံအရှေ့ပိုင်းပဂျက်ပြည်နယ်ကပူတင်ရောင်းတဲ့သူတို့ဟာအမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်နဲ့တူတာကြောင့်လူသိများပြီးတော့ဈေးရောင်းကောင်းနေပါတယ်။ဒီလိုကမ္ဘာလွှားကထူးထူးခြားခြားသတင်းတွေကိုတော့ကိုငိမ့်ချမ်းနဲ့မှတ်များသတင်းအောင်လို့ကတင်ဆက်ပေးမှာဖြစ်ပါတယ်ဗျာ။
အိန္ဒိယနိုင်ငံမြောက်ပိုင်းပရာရာချ်မြို့မှာကျင်းပနေတဲ့မဟာကုံမေလာဘာသာရေးပွဲတော်တစ်ခုမှာလူသန်း20ကျော်ဟာမြစ်သုံးခုစုံတဲ့နေရာမှာရေဆင်းချိုးခဲ့တယ်လို့ဒေသဆိုင်ရာအာဏာပိုင်တွေကပြောပါတယ်။အခုလိုကင်ဂါမြစ်၊ယမုန်နာမြစ်နဲ့သူရသီမြစ်စုံတဲ့နေရာမှာရေချိုးတာကြောင့်ယုံကြည်သူတွေအနေနဲ့အပြစ်တွေအားလုံးကကင်းစင်ပြီးတန်နေရာကနေလွတ်မြောက်နိုင်တယ်လို့ယုံကြည်ကြပါတယ်။၁၂နှစ်တခါကျင်းပတဲ့ဒီပွဲကိုမဟာခုံးမေလာကြီးကျယ်တဲ့ရေတကောင်ပွဲတော်လို့နာမည်ပေးထားပြီးပြည်ရင်းပြည်ပကခီးသွွားဧည့်သည်တန်း၄၀၀ကျော်လာရောက်မယ်လို့ခန့်မှန်းပါတယ်။ဟိန္ဒူဘာသာရေးယုံကြည်ချက်ကတက်ဆင်းလာတဲ့ဒီပွဲတော်ကိုနေရာ၄ခုမှာ၃နှစ်ချာအလှည့်ကျကျင်းပတာဖြစ်ပြီးတော့၁၂နှစ်ပြည့်တဲ့အချိန်မှာတော့မဟာလို့သတ်မှတ်ခေါ်ဆိုပြီးပိုပြီးမင်္ဂလာရှိတယ်လို့ယူဆတာကြောင့်လူအများကြီးလည်းပူလာကြတာပါ။ဟိန္ဒူဘာသာရေးယုံကြည်ချက်အရဘိသနုဖန်ဆင်းရှင်ဘုရားဟာမကောင်းဆိုးဝါးနဲ့ဆက်နှစ်ရကြာတိုက်ခိုက်ပြီးတော့ရွှေရည်တကောင်ကိုပြန်လူခဲ့ရတာပါ။အဲ့ဒီတိုက်ခိုက်တဲ့အချိန်မှာရည်တကောင်တွေကမတည်စည်းအရေဟာကဘာမြေပေါ်ကမြို့လေးနေရာကိုကျခဲ့တာပါ။အဲ့ဒီကျခဲ့တဲ့မြို့လေးမြို့ဖြစ်တဲ့ဖရာရာဂျ်ဟာရီဒွာဥဂျိုင်းနဲ့နရှိ့မြို့တွေမှာဒီပွဲတော်ကို၃နှစ်ချာစီအလှည့်ကျကျင်းပပါတယ်ရှင်။
ပါကစ္စတန်နိုင်ငံအရှေ့ပိုင်းပန်ချက်ပြည်နယ်ကပူတင်ရောင်းသူတို့ဟာအမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်နဲ့တူတာကြောင့်လူသိများပြီးဈေးရောင်းကောင်းနေပါတယ်။အသက်53နှစ်ရှိပြီဖြစ်တဲ့ဆလင်းဘာဂါဟာဈေးဝယ်ရေးအာရုံစိုက်လာဖို့အတွက်လဲတချင်းဆိုပြလေးရှိပါတယ်။ပန်ချက်ပြည်နယ်အလယ်ပိုင်းရှီဝါမြို့လေးကလမ်းတစ်လျှောက်ရောင်းစုံလှဲလေးကိုတွန်းပြီးနိုထမင်းပူတင်ရောင်းတဲ့ဘက်ကဟာဆောင်းအေးအေးတံကိုခံနိုင်အောင် အနွေးတဲ့ဂျက်ကက်အမဲရောင်ကိုဝတ်ဆင်လေးရှိပါတယ်။သူဟာမွေးရပါအယ်ဘီနိုလို့ခေါ်တဲ့အရေးပြားအယောင်ခြေဓာတ်မရှိတဲ့အတွက်ဇပင်ကအစတကိုယ်လုံးဖြူနေပြီးဒေါ်နယ်ထရမ့်နဲ့ရုပ်ချင်းဆင်တဲ့အတွက်လည်းသူ့နောက်ကလိုက်ပြီးဓာတ်ပုံရိုက်သူတွေအိမ်အထိလိုက်လာသူတွေတောင်ရှိတယ်လို့ဘက်ကာကပြောပါတယ်။သူရောင်းတဲ့နိုထမင်းပူတင်းကလည်းစားလို့ကောင်းတယ်လို့ဖောက်သည်တွေကပြောပါတယ်။ဒေါ်နယ်ထရမ့်ကိုလည်းသူ့ရဲ့နိုထမင်းပူတင်းကိုလာစားဖို့ပါကစ္စတန်ကိုလာခဲ့ဖို့ဘက်ကာကဖိတ်ခေါ်ထားပါတယ်ခင်ဗျာ။
ကမ္ဘာအရေးဆုံးဒေသတစ်ခုဖြစ်တဲ့ရုရှားနိုင်ငံယာကူရှားဒေသမှာမာရသွန်အပြေးပြိုင်ပွဲကျင်းပခဲ့ပါတယ်။အဲ့ဒီဒေသပူချိန်ကအမြင့်တဲ့အနှုတ်90ဒီဂရီဆယ်ရှစ်လောက်ပဲရှိပြီးတော့အိုမိုင်ကွန်စကီဒေသမှာအမြင့်အခြေချနေထိုင်သူတွေရှိတဲ့ကမ္ဘာအရေးဆုံးဒေသအဖြစ်သတ်မှတ်ထားတာဖြစ်ပါတယ်။ဆောင်းနှင်းမှာအမြင့်အေးပြီးတော့1933ခုနှစ်ကဆိုရင်အရေးဆုံးစံချိန်အဖြစ်အနှုတ်69ဆယ်ရှစ်အထိကျဆင်းခဲ့ပါတယ်။ရာသီဥတုကောင်းနေဒေသတွေမှာတော့မှ26မိုင်ကျော်ပြေးရတဲ့မာရသွန်အပြေးပြိုင်ပွဲတွေဟာခက်ခဲတဲ့စိန်ခေါ်မှုတစ်ခုဖြစ်ပြီးအလွန်အေးတဲ့ဒေသတွေမှာတော့အခုလိုမာရသွန်ပြိုင်ပွဲတွေရဲ့ခက်ခဲမှုဟာနောက်တစ်ဆင့်တက်သွားတာဖြစ်ပါတယ်။ဒီပွဲမှာရှင်ပြိုင်သူတွေရဲ့စပင်းတွေမြစ်တောင်တွေမှာရေခဲတွေနှင်းတွေကပ်နေတာကိုတွေ့ရမှာဖြစ်ပြီးတော့ရေအေးအစားရေဘူးတွေကိုရေဓာတ်မကုန်ခန်းစေဖို့တောက်ကြရပါတယ်ရှင်။
ဂျပန်နိုင်ငံတိုကျိုမြို့မှာရှင်တိုဘာသာရေးယုံကြည်သူ80လောက်ကသူတို့ရဲ့ဝိညာဉ်တွေကိုတန့်စင်စေဖို့ရေခဲအိမ်နဲ့ရေချိုးပြီးနှစ်သက်အတွက်ဆူတောင်းခဲ့ကြပါတယ်။တီယိုပိုဇူအင်နာရီဖျားရှိခိုးကျောင်းမှာကျင်းပတဲ့ဒီပွဲမှာပွဲမစခင်မှာပါဝင်သူတွေကသွေးပူလေးကျင်ကန်လှုပ်ခဲ့ကြပြီးတော့အမျိုးသားတွေကအဖြူရောင်နိုင်ငံပိုင်းလေးတွေဝတ်ဆင်ထားပြီးအမျိုးသမီးတွေကတော့အဖြူရောင်ဂျပန်ရိုးရာအင်ဂျီကိုဝတ်ဆင်ထားပါတယ်။ပါဝင်ဆူတောင်းသူတွေအနေနဲ့ရေခဲတုံးတွေဖြည့်ထားတဲ့ရေပုံးကြီးထဲမှာအတူဝင်ဆိုင်ခဲ့ကြပြီးတော့တစ်ချိန်ထဲမှာပဲဖျားစာတွေကိုရွတ်ဆိုဆူတောင်းခဲ့ကြပါတယ်။ဒီနှစ်မှာတော့ခါတိုင်းနှစ်တွေထက်ပိုအေးပြီးမေ့မလဲသွားအောင်သတိထားခဲ့ရတယ်လို့ဆက်နှစ်ချိန်မြောက်ပါဝင်သူတဦးလည်းဖြစ်အသက်52နှစ်ရှိပြီဖြစ်တဲ့နာဝါကီယာမာကူချီကပြောပါရယ်အချိန်80မြောက်ကျင်းပတဲ့ဒီရေခဲစိန်ပွဲကိုတိမ်ထူတဲ့နေ့မှာကျင်းပခဲ့တာဖြစ်ပြီးတော့ပြင်ပအပူချိန်က5ဒီဂရီဆယ်စီယပ်လောက်ပဲရှိတာပါ1955ခုနှစ်ကစတင်ခဲ့တဲ့ဒီအခမ်းအနားဟာဒီဖျားเจ้าရဲ့เจ้าတိုင်ဆရာတော်ကဒေသခံလူမှုအတိုင်းဝိုင်းကျမ်းမာချမ်းသာစေဖို့ရေခဲအိမ်နဲ့ကိုယ့်ဘာသာကိုရေလောင်းရေချိုးတာကနေစတင်ခဲ့တာပါခင်ဗျာ
သူကြဆံများသတင်းများအစီအစဉ်ကိုကိုငိမ့်ချန်းနဲ့မတ်မြစစင်အောင်လို့ကတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOE ကနေတနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်အခုတော့ကြန့်ရှိနေသေးတဲ့အချိန်အတွင်းမှာသတင်းချင်းချုပ်ကိုကိုအောင်လုံးကတက်လက်ချင်းညာပေးမှာဖြစ်ပါတယ်ဗျာ
ဒီဇွေးတဲ့ Hamas တို့ကြပြစ်ခတ်ရစေ3နီးပါးလောက်နောက်ကျခဲ့ပြီးနောက်ဒီနေ့ပဲဆက်တင်လိုက်ပါပြီ Hamas တွေပြန်လွတ်ပြီးမဲ့တရားခံ3ယောက်ရဲ့အမိစင်းကိုမပေးမချင်းမစနိုင်ဘူးလို့ဝန်ကြီးချုပ်ဘင်တမင်နတ်တယန်ဦးကပြောခဲ့တာကြောင့်အပြစ်ခတ်ရစေဆက်တင်ဖို့သတ်မှတ်ထားတာထက်အနည်းငယ်နောက်ကျခဲ့တာပါတရားခံအမျိုးသမီး3ယောက်ကိုတော့ဂါဇာမှာရှိတဲ့နိုင်ငံတကာကျက်ချင်းတွေအဖွဲ့ထံ Hamas ဖွဲ့ကဒီကနေ့ပဲလွှတ်ပြောင်းပေးတယ်လို့လည်းဣဇွေးစစ်တပ်ကအတည်ပြုပြောဆိုထားပါတယ်မြန်မာနိုင်ငံမှာလက်နက်ကန်ပြပကတ်တွေရဲ့စစ်ကောင်စီကရွေးကောက်ပွဲကျင်းပဖို့ပြင်ဆင်နေစားငြင်းငြင်းရဖို့ဥဆောင်ဦးစားပေးတယ်လို့အရှိတောင်အခြားနိုင်ငံများအသင်းအာဆီယံကဒီနေ့ပဲပြောလိုက်ပါတယ်။သက်ဆိုင်သူတွေအားလုံးပါဝင်ခွင့်မရနိုင်တဲ့အခြေအနေမျိုးမှာရွေးကောက်ပွဲထက်အကြမ်းဖက်မှုတွေရပ်တန့်ဖို့ဦးစားပေးတဲ့အကြောင်းမလေးရှားနိုင်ငံလန်ကာဝီကျွန်းမှာဒီနေ့ထက်ပထမဆုံးအကြိမ်ဖြစ်ကျင်းပတဲ့အာဆီယံနိုင်ငံရဲ့ဝန်ကြီးတွေအစည်းအဝေးပြီးမှာပဲမလေးရှားနိုင်ငံရဲ့ဝန်ကြီးကတင်းနောက်တွေကိုပြောဆိုလိုက်တာပါ။ရခိုင်ပြည်နယ်မြောက်ပိုင်းမြောင်းမြို့နယ်မှာစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုကြောင့်စစ်သုံးမှန်30နီးပါးသေဆုံးတဲ့အကြောင်းအာရကတ်တို့အေအေဖွဲ့ကဒီကနေ့ပဲသတင်းထုတ်ပြန်ပါတယ်။အေအေဖွဲ့ကထိန်းချုပ်ထားတဲ့ရန်ချောင်းအနီးနယ်မြေကိုစစ်ကောင်စီကမနေ့နောက်ပိုင်းဗုံးကျဲတက်ခိုက်တာကြောင့်စစ်သုံးမှန်28ဦးထက်မနည်းသေဆုံးပြီးနောက်ထပ်35ယောက်ဒဏ်ရာရတယ်လို့လည်းပြောဆိုထားပါတယ
်။သတင်းချင်းချုပ်ကိုကိုအောင်လုံးဦးချိန်ညာပေးခဲ့တာဖြစ်ပါတယ်။ဒီညအစည်းအဝေးထုတ်လုပ်ရမှုကကိုစံကျော်ဖြစ်ပြီးတော့အတန်လွန်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ရှောက်ကန်ချန်နယ်ရောဘတ်ဘော့စ်တို့ဖြစ်ပါတယ် VOA American အတန်ရဲ့တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိလိုင်းဒိုမီတာ19.25/30နဲ့လိုင်းလမီတာ190တို့ကနေအတန်လွန်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်တော်ရရှင်တွေအားလုံးဘေးကင်းလုံခြုံနိုင်တဲ့ညလညဖြစ်ပါစေခင်ဗျာကျွန်တော်ရန်နိုင်ပါ